Welcome to the Voice of America in Burmese.
လာညချမ်းပါရှင်2019ခုနှစ်ဧပြီလ9ရက်တောက်ကြနေညဘက် VOE မြန်မာဘာသာစီစဉ်တွေကို American ပြည်အောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ကျွန်မများသတင်းအောင်ပါခုညပိုင်းစီစဉ်တွေကိုတာဝန်ယူတင်ဆက်ပေးပါမယ်ရှင
်ကျွန်တော်အောင်လင်းဦးပါဒီညနားဆင်ရမယ့်သတင်းတွေမှာတော့ရုရှားရဲ့ထုဆောင်စမ်းစစ်ဆေးမှုနဲ့ဖွဲ့ကပြုစုခဲ့တဲ့အစီရင်ခံစာပေါ်သုံးသပ်ချက်တွေအားလုံးကိုထုတ်ပြန်ပေးဖို့ရှင်းနေချက်ကိုအမေရိကန်အလုပ်တော်တရားရေးကော်မတီကတောင်းဆိုလိုက်ပါတယ်။လက်နက်ကန်ပစ်ကတ်တွေဖြစ်နေတဲ့ရခိုင်ပြည်နယ်မှာမြန်မာစစ်တပ်ရဲ့ပြစ်ခတ်မှုကြောင့်အရက်သားတွေထိခိုက်ဒဏ်ကျေခဲ့ရတဲ့ပေါ်ကုလသမဂ္ဂကပြစ်တင်ရှုတ်ချလိုက်ပါတယ်။ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့မဆုမျက်မုံနဲ့အတူကြီးညာပေးသွားမှာပါ
။ဟုတ်ကဲ့ပါရှင်။သတင်းတွေပြီးနာဆင်ရမယ့်သတင်းလွှာတွေထဲမှာတော့ရခိုင်ပြည်နယ်ဘူးတိတောင်မြို့နယ်မြောက်ပိုင်းဝနဲ့ယုံကြည်ရွာနီးမှာမြမတက်မတော်နဲ့အေးအေးရခိုင်လက်နက်ကန်အဖွဲ့ကြားဒီမနေ့မှတိုက်ပွဲပြင်းပြင်းထန်ထန်ဖြစ်ပွားခဲ့တဲ့အပေါ
်ဒီမနေ့မှာတော့ဘူးတီတော်မြို့နယ်မြောက်ပိုင်းကနော်ဒီဝနဲ့ယုံနီးမှာတိုက်ပွဲဖြစ်ပွားခဲ့တာရှိတယ်အဲ့ဒီတိုက်ပွဲကတော့တော်တော်လေးပြင်းပြင်းထန်ထန်နဲ့ဖြစ်ခဲ့တယ်ညာလူဆက်ကနေပြီးတော့
အေးအေးပြန်ကြားရေးတာဝန်ခံခိုင်ဒုက္ခပြောသွားတာပါပြေဆုံကိုနောက်ပိုင်းမှနားဆင်ရပါမယ်ဒီသတင်းနဲ့အတူရှမ်းမြောက်ဒေသစစ်ဆောင်စခန်းတချို့မှာနေရပြန်မှုစီရင်ပေးထားသူတွေရှိပေမဲ့တကယ်တမ်းပြန်မှုတော့စိန်ခေါ်မှုတွေရှိနေသေးတဲ့အကြောင်းစစ်တပ်ကိုအသေးဖြက်ခဲ့တယ်ဆိုရယ်ဆွဲချင်းနဲ့ထောင်ချခံရတဲ့ကချင်ငင်းငင်းလှုပ်ရှားသူဒေါ်နံပူမြစ်ကြီးသားအချင်းတောင်ကနေဒီကနေ့ပြန်လဲလွတ်မြောက်လာတဲ့အကြောင်းစတဲ့သတင်းလွှာတွေကိုနားဆင်ရပါမယ်ဒုတိယပိုင်းနိုင်ယူဝဲမှာတော့အပတ်စင်ကဏ္ဍတွေဖြစ်တဲ့အမျိုးသမီးကဏ္ဍသုဒ္ဓဆောင်လင်အမေရိကန်တခွင်နဲ့သိပ္ပံနဲ့နည်းပညာအစီအစဉ်တွေကိုထုတ်လွှင့်ပေးသွားပါမယ်ဒီလိုသတင်းဆောင်မနဲ့ဆက်သွယ်မေးမြန်းချက်တွေမတိုင်ခင်အခုအရင်ဆုံးတောက်ကြနေညပိုင်းအတွက်ထိတ်တန့်ရောက်သတင်းတွေကိုကိုအောင်လွင်ဦးနဲ့မဆုမြတ်မွန်တို့ကပြောပြပေးပါရှင်
ရုရှားရဲ့ထုဆောင်စမ်းစစ်ဆေးမှုရောဘတ်မူလာနဲ့ဖွဲ့ကပြုစုခဲ့တဲ့အစီရင်ခံစာပေါ်ကောက်နှုတ်သုံးသပ်ချက်တွေအားလုံးကိုရှင်းနေချုပ်ဝီလျံဘာကထုတ်ပြန်ပေးဖို့အောက်လွှတ်တော်တရားရေးကော်မတီဥက္ကဋ္ဌကတောင်းဆိုလိုက်ပါတယ်။ထုဆောင်စမ်းရေးမှုရဲ့တွေ့ရှိချက်တွေဟာရှင်းနေချုပ်ရဲ့သုံးသပ်ချက်ထက်သမ္မတဒေါ်နယ်ထရန့်ကိုထိခိုက်စေနိုင်တဲ့အချက်လက်တွေပါဝင်နေတာကြောင့်သုံးသပ်ချက်ပေါ်စုံစမ်းစစ်ဆေးသူတွေဘဝင်မကျဖြစ်နေတယ်ဆိုပြီးမီဒီယာတွေကဖော်ပြခဲ့ပြီးတဲ့နောက်အတိုက်ခံဒီမိုကရက်ကိုယ်စားဂျယ်ရီနက်လာကရှင်းနေချုပ်ထံစာပေးဖို့တောင်းခံလိုက်တာပါ။မီဒီယာတွေရဲ့ဖော်ပြချက်တွေအတိုင်းသာမှန်ခဲ့မယ်ဆိုရင်ကောက်နှုတ်သုံးသပ်ချက်တွေကိုအမြန်ဆုံးထုတ်ပြန်ပေးဖို့လိုတဲ့အကြောင်းလည်းပြောဆိုခဲ့ပါတယ်။သမ္မတကိုမထိခိုက်အောင်အထိပ္ပယ်ဖွင့်ဆိုထားတဲ့ကောက်နှုတ်ချက်တွေကိုထုတ်ပြန်ခဲ့တဲ့ရှင်းနေချုပ်အနေနဲ့အမေရိကန်ပြည်သူတွေကိုယ်တိုင်ဆုံးဖြတ်နိုင်အောင်အချက်လက်တွေကိုအမြန်ဆုံးထုတ်ပြန်ပေးဖို့လိုတယ်လို့လည်းတိုက်တွန်းခဲ့တာပါ။ထူးဆောင်စမ်းစစ်ဆေးမှုရဲ့စာမျက်နှာ၃ဟာကျော်ပါအစီရင်ခံစာကို၄မျက်နှာအချင်းယုံကောက်နှုတ်သုံးသပ်ချက်မှာတော့2016သမ္မတရွေးကောက်ပွဲမှာအသာရအောင်ထရန်ဒါမမို့သူစီဝင်းဖွဲ့ဟာရုရှားနဲ့ပူးပေါင်းကြံစည်ခဲ့တာထောက်ထားမရှိတဲ့အကြောင်းဖော်ပြထားပါတယ
် EU ရောပါသမဂ္ဂတွေကလည်းဗြိတိန်နိုင်ငံနှုတ်ထွက်မဲ့ရက်ကိုနောက်ဆုတ်ပေးဖို့အတွက်ဝန်ကြီးချုပ်ထရီဇာမေကတရားဝင်တောင်းဆိုလိုက်ပါတယ်နောက်ဆုံးနှုတ်ထွက်ရမဲ့ရက်ကို2019ဇွန်လ30ရက်သတ်မှတ်ပေးဖို့ဝန်ကြီးချုပ်မေကဥရောပကောင်စီဥက္ကဋ္ဌဒေါ်နယ်တော့ခ်စီကိုဒီကနေ့စာရေးသားပေးဖို့တောင်းဆိုလိုက်တာပါလိုအပ်တဲ့ဥပဒေချမ်းတွေကိုဒီကြားတဲ့အတည်ပြုနိုင်မယ်ဆိုရင်လေဂျူ30ထက်ဆော်ပြီးနှုတ်ထွက်မယ်လို့စာရဲမှာရေးသားထားပါတယ်။တကယ်လို့မေလ23ရက်နေ့မတိုင်ခင်ပါလီမန်မှာနှုတ်ထွက်ရေးသဘောတူညီချက်မရခဲ့ရင် EU ပါလီမန်ရွေးကောက်ပွဲတွေမှာဗြိတိန်ဝင်ပြိုင်ဖို့အရေးပေါ်အစီအစဉ်တွေလုပ်မယ်လို့ဝန်ကြီးချုပ်မေရဲ့စာရဲမှာရေးသားထားပါတယ်။မေလ23ကနေ26ရက်နေ့အထိ EU ပါလီမန်ရွေးကောက်ပွဲတွေရှိတာမို့တကယ်လို့ဗြိတိန်နိုင်ငံကနှုတ်မထွက်သေးဘူးဆိုရင်ရွေးကောက်ပွဲမှာပါဝင်ဖို့ EU ကလိုလားနေတာပါ။ဗြိတိန်နှုတ်ထွက်ဖို့အရင်သတ်မှတ်ထားတဲ့မတ်လ29ရက်အစဧပြီလ22ရက်နေ့ကိုနောက်ဆုတ်ပေးဖို့ EU ခေါင်းဆောင်တွေပြီးခဲ့တဲ့လကသဘောတူထားပြီးသားဖြစ်ပါတယ်။ EU နဲ့ဗြိတိန်အစိုးရကြားသဘောတူထားတဲ့နှုတ်ထွက်ရေးဆိုင်ရာသဘောတူညီချက်တွေကိုဗြိတိန်ပါလီမန်ကထောက်ခံမှဧပြီလ22ရက်နေ့ကိုနောက်ဆုတ်မယ်ဆိုတဲ့ကန့်သတ်ချက်နဲ့သဘောတူခဲ့တာပါ။ဒါပေမဲ့ဒီသဘောတူညီချက်တွေပေါ်ပါလီမန်မှာခုချိန်ထိထောက်ခံမှုမရသေးပါဘူး။နှုတ်ထွက်ရေးဆိုင်ရာသဘောတူညီမှုရနိုင်မဲ့အစီအစဉ်တွေကိုဗြိတိန်နိုင်ငံမှာပြင်ဆင်ဖို့အတွက်တစ်နှစ်အချိန်ယူသင့်တယ်လို့ဥရောပကောင်စီဥက္ကဋ္ဌဒေါ်နယ်တော့ခ်ကတော့အကြံပြုထားပါတယ်။ဗြိတိန်ဝန်ကြီးချုပ်တောင်းဆိုထားတဲ့အတိုင်းနှုတ်ထွက်ရက်နောက်ဆုတ်ပေးမလားဆိုတာကို EU ခေါင်းဆောင်တွေသဘောတူဆုံးဖြတ်ရမှာဖြစ်ပါတယ်ရှင်။
အီသီယိုးပီးယားလေယောင်လိုင်းကလေရင်ပြီးခဲ့တဲ့လတည်းပြစ်ချခဲ့ရမှာလေယင်ကိုဆက်ရက်မတော့အောင်ထိပ်ပြီးတဲ့စနစ်မှာပါတဲ့အာယုံခံဆက်ပစ္စည်းချွေယူမှုနဲ့ဆက်နွယ်နေကြောင်းဘုံဟင်းကုမ္ပဏီကဝန်ခံပြောဆိုလိုက်ပါတယ်။လူပေါင်း159ယောက်သေဆုံးရတဲ့လေယင်ပြစ်ချမှုနဲ့ပတ်သက်လို့အီသီယိုးပီးယားစုံစမ်းစစ်ဆေးသူတွေကကနေဦးတွေ့ရှိချက်တွေထုတ်ပြန်လာတော့လေယင်ဆက်တင်ထွက်ခွာပြီးမကြခင်မှာပဲလေယင်မှုတွေထိန်းချုပ်ဖို့ကြိုးပမ်းနေတဲ့ကြားကဆက်ရက်မတော့အောင်ထိပ်ပြီးတဲ့စနစ်ကလေယင်ကိုအချင်းချင်းခေါက်ဆိုင်ထိုးချတဲ့အဖြစ်ဖြစ်ခဲ့တဲ့အကြောင်းဖော်ပြထားတာပါ။ ဘဝင်းကုမ္ပဏီရဲ့လမ်းညွှန်ချက်တွေအားလုံးကိုလေယာဉ်မှုတွေအချင်းချင်းလိုက်နာဆောင်ပေးမဲ့737 Max 8မျိုးစားလေယာဉ်ကိုထိမရဖြစ်ခဲ့ရတယ်လို့လည်းအီသီယိုးပီးယားတည်ယူဖို့ဆောင်ရွက်ဝန်ကြီးကပြောပါတယ်။ခနဦးစုံစမ်းတွေ့ရှိချက်တွေအရလေယာဉ်ဆက်ရမတော့ထိမ့်ပြတဲ့စနစ်မှာပါတဲ့အာယုံခံစစ်ပစ္စည်းချွေယုံမှုဟာပြီးခဲ့တဲ့အောက်တိုဘာလနဲ့ဂျာဗာပင်လယ်မှာပြစ်ချက်ပြီးလူပေါင်း189ရောက်သေဆုံးရတဲ့အင်ဒိုနီးရှားနိုင်ငံက Lion Air လေယောင်းလိုက်ရဲ့737 Max 8မျိုးစားလေယာဉ်ရဲ့ဖြစ်ရနယ်လဲတထက်ထက်နီးပါးတူနေပါတယ်။ဘဝင်ကုမ္ပဏီအမှုဆောင်ရရှိချုပ်ဒန်နစ်မယ်လန်ဘတ်ကတော့သေဆုံးသွားသူတွေအတွက်ဝန်ထမ်းစကားပြောကြားလိုက်ပြီးရက်ဆိုင်ထားတဲ့ Max 6မျိုးစားလေယာဉ်တွေမှာ software တစ်တည်းအစားထိုးတက်ဆင်ပြီးစီးသွားရင်ပြဿနာတွေပြေလည်သွားနိုင်တဲ့အကြောင်းပြောဆိုထားတာပါ
။ Saudi Arabia နိုင်ငံမှာ Saudi နယ်ပေါ် American နိုင်ငံသား2ယောက်အပါအဝင်10ယောက်ကိုဖမ်းဆီးလိုက်ပါတယ်။ဖမ်းဆီးခံရသူတွေထဲမှာကိုဝင်ဆောင်မျိုးသမီးတစ်ယောက်နဲ့အမျိုးသား9ယောက်ပါတယ်လို့ AP သတင်းကပြောပါတယ်။သူတို့အလုံးဟာ Saudi Arabia မှာအမျိုးသမီးအခွင့်အရေးထောက်ခံသူတွေကိုအားပေးသူတွေဖြစ်ပါတယ်။နိုင်ငံထဲမှာဒီပြုပြင်ပြောင်းလဲမှုတွေလုပ်ဖို့ထုတ်ဖော်ပြောကြားတဲ့စာရေးဆရာဘလော့ဂါတွေဖြစ်ကြတယ်လို့လန်ဒန်အခြေစိုက် ALQSD အဖွဲ့ကပြောပါတယ်သူတို့အားလုံးကြားသားရင်းတွေကအဖန်ခံခဲ့ကြရတာပါဆော်ဒီနယ်ဘွားအမေရိကန်နိုင်ငံသားဘဒါအယ်အီဘရာဟင်ကဆရာဝန်စာရေးဆရာဖြစ်ပါတယ်နောက်ထပ်ဖန်ခံရတဲ့ဆော်ဒီနယ်ဘွားအမေရိကန်နိုင်ငံသားဆလာအယ်ဟိုင်ဒါရဲ့သားအဇီဇာအယ်ယူဆက်ဟာလွန်ခဲ့တဲ့တစ်နှစ်နီးပါးတည်းကထောင်ကျနေတဲ့တက်ကြွလှုပ်ရှားသူဖြစ်ပါတယ်အဇီဇာအယ်ယူဆက်နဲ့အတူထောင်ချခံရတဲ့အမျိုးသမီး10ယောက်ဟာနှိပ်စက်ခံရလိင်ပိုင်းဆိုင်ရာနိုင်ထက်စီးနှင်းလောက်ခံရတယ်ဆိုတဲ့ဆွဆွဲချက်တွေလည်းထွက်ပေါ်နေပါတယ်။တူရကီနိုင်ငံကဆာဒီကောင်ဆယ်ဝင်ရုံးထဲမှာသတင်းတောက်ဂျမာကရှိုဂျီပြီးခဲ့တဲ့အောက်တိုဘာလကအသက်ခံခဲ့ရပြီးတဲ့နောက်ပိုင်းအာဏာပိုင်တွေအပေါ်ဝေဖန်သူတွေကိုပထမဆုံးနှိပ်နှင်းဖမ်းဆီးမှုဖြစ်တယ်လို့လေးလာသူတွေကပြောနေကြပါတယ်။
ကန်တန်ညပဲမြန်မာဘာသာအစီအစဉ်တွေကိုညဝိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 1553ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် View American တန်မြန်မာဘာသာအစီအစဉ်ရဲ့ထောက်ချနေညဘက်တရင်တွေကိုဆက်လက်ကျင်းညာနေပါတယ်။လက်နက်ကန်ပိပကတ်တွေဖြစ်ပွားနေတဲ့ရခိုင်ပြည်နယ်မှာမြမစစ်တပ်ရဲ့ပြစ်ခတ်မှုကြောင့်အရက်သားတွေထိခိုက်ဒေချေခဲ့ရတဲ့အပေါ်ကုလသမဂ္ဂကပြစ်တင်ရှုတ်ချလိုက်ပါတယ်
။ On the evening of the 3rd of April this week, two military helicopters flew over a village tract in South Butidong Township and fired on
civilians. ဦးဇော်မြို့နယ်မှာဧပြီလ3ရက်နေ့ညနေခင်းမှာစစ်ရဲရဲနှစ်စင်းရဲ့ပြစ်ခတ်မှုကြောင့်လေကွင်းထဲမှာနွားရည်နဲ့အတူရှိနေတဲ့အရသာ9ယောက်ထဲမှာနေသေဆုံးပြီး18ယောက်ထိခိုက်ဒဏ်ရာရတဲ့အကြောင်းနဲ့ပြစ်ခတ်မှုဖြစ်ခဲ့တဲ့နေရာမကြာသေးရင်ရဲတွေတုန်းကရိုဟင်ဂျာတွေအကြီးကျယ်ပြောင်းရွှေ့ထွက်ခွာခဲ့ကြရတဲ့နေမြေတစ်ခုဖြစ်တဲ့အကြောင်းလဲကုလသမဂ္ဂလူ့ကိုယ်ရေးဆိုင်ရာကော်မရှင်နာမင်းကြီးယုံပြောခွင့်ရသူရာဗီနာရှန်ဒါစနီကဆွစ်ဇာလန်နိုင်ငံဂျနီဗာမြို့ကကုလသမဂ္ဂရုံးချုပ်သတင်းစာရှင်းလင်းပွဲမှာဒီနေ့ပဲပြောလိုက်တာပါကုလသမဂ္ဂလူ့ခွင့်ရေးယုံကရရှိထားတဲ့သတင်းတွေအရတိုက်ပွဲတွေကြောင့်မလ25ရက်နေ့ကနေ30ရက်နေ့ထိပူးစည်းတောင်နဲ့ရသေတောင်ကားလမ်းတစ်လျှောက်ကရွာလေးမှာရှိတဲ့ရိုဟင်ဂျာ4000လောက်နေရာဆုံးခွာခဲ့ရကြောင်းလဲဖော်ပြထားပါတယ်မြန်မာစစ်တပ်နဲ့ရခိုင်နဲ့ကိုင်တပ်ဖွဲ့အေရိုချာတိုက်ပွဲတွေကြောင့်ရခိုင်နဲ့ချင်းပြည်နယ်တွင်းကဒေသခံတွေအားလုံးဒုက္ခရောက်နေတဲ့အတွက်တိုက်ခိုက်မှုတွေအများဆုံးရဆိုင်မှုလဲတိုက်တွန်းထားတာပါတမလကဝေးဦးစီးချုပ်ရုံးရဲ့ဒီသတင်းပတ်ထည်ထုတ်ပြန်ချက်မှာတော့မြန်မာတမလကအကြမ်းဖက်တောင်းကျမ်းသူဖြစ်သုံးလုံးဖော်ပြထားတဲ့အေလက်နက်ကန်ဖွဲ့ကိုနေနေရမှာအတူရှိနေတဲ့ရွာသားတွေတိစုံနေတာဖြစ်တဲ့အကြောင်းဖော်ပြထားတာပါကုလသမဂ္ဂလူ့ခွင့်ရေးဆိုင်ရာကော်မရှင်နာမင်းကြီးရုံးရဲ့ကြေညာချက်မှာတော့လွန်ခဲ့တဲ့နှစ်တွေအတွင်းအရက်သားတွေပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေအတွက်တာဝန်ခံမှုရှိသေးရေးနိုင်ငံတကာတာဝန်ကအရှိန်မြှင့်ကြိုးပမ်းနေချိန်မှာမြန်မာစစ်တပ်ကနောက်ထပ်တိုက်ခိုက်မှုတွေကျူးလွန်နေတဲ့အကြောင်းဖော်ပြထားပါတယ်2019ဩဂုတ်လတည်းတုန်းကရခိုင်ပြည်နယ်မြောက်ပိုင်းမှာရှိတဲ့ရဲကင်းစခန်းတွေကိုစီးနင်းတိုက်ခိုက်ခဲ့တဲ့ ARSA ရိုင်ဂျာဆွေရောက်ဘက်ကိုမြန်မာလုံခြုံရေးတပ်ဖွဲ့တွေလိုက်လံရှင်းလင်းတဲ့စစ်ဆင်ရေးတွေမှာလူခွင့်ရေးချုပ်ဖောက်မှုတွေအကြီးကျယ်ကျူးလွန်ခဲ့တဲ့အကြောင်းကုလသမဂ္ဂပါဝင်နိုင်ငံတကာအသံဝင်ကဆွဆွဲထားပါမြန်မာစစ်တပ်နဲ့ဆွေရောက်တော့ရိုင်ဂျာဆိုတဲ့အမည်ကိုတရားဝင်အသိအမှတ်ပြုလက်ခံမထားသလိုနိုင်ငံတကာကဆွဆွဲနေသလိုလူခွင့်ရေးချုပ်ဖောက်မှုတွေကျူးလွန်တာမရှိကြောင်းငြင်းဆန်ထားပြီးကျွလွန်သူတွေကိုအရေးယူလာရရှိတယ်လို့လည်းပြောဆိုထားပါတယ်
။ရာသီဥတုပြောင်းလဲမှုကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံမှာကလေးငယ်19တန်းဒါမှမဟုတ် 18 နှစ်ယောက်ကလေးငယ်3ပုံတပုံရဲ့အနာဒတ်ကတ်ကိုချင်းချောက်နေတယ်လို့ကုလသမဂ္ဂကလေးငယ်များကာကွယ်စောင့်ရှောက်ရေးအဖွဲ့ UNICEF ကပြောကြားလိုက်ပါတယ်။မုံတိုင်းဒဏ်ခံရတတ်တဲ့ဘင်္ဂလားပင်လယ်အော်ကန်ယိုရာဒေသတချို့နဲ့နိုင်ငံမြောက်ပိုင်းကရေကြီးတဲ့ဒဏ်မိုးခေါင်ရေရှားတဲ့ဒဏ်တွေကိုခံရလေ့ရှိတဲ့ဒေသတွေမှာနေထိုင်နေကြတဲ့ကလေးငယ်တန်းနဲ့ချီရဲ့အနာဂတ်ဟာဆွေး င်းစရာဖြစ်တယ်လို့ UNICEF ရဲ့အစီရင်ခံစာမှာမိမောင်းထိုးပြထားပါတယ်။တဘာဝဘေးရန်တွေအများဆုံးခရရနိုင်တဲ့ကလေးငယ်တန်း20နီးပါးမှာရိုဟင်ဂျာဒုက္ခသည်ကလေးငယ်9သိန်းနီးပါးလည်းပါဝင်ပါတယ်။ရာသီဥတုပြောင်းလဲမှုဌာနကကလေးငယ်တွေရဲ့ဘဝအပေါ်တိုက်ရိုက်တက်ရောက်မှုရှိနိုင်ပြီးအထူးသဖြင့်ဆင်းရဲတဲ့ကလေးတွေမှာဆိုးကျိုးတက်ရောက်မှုအန္တရာယ်အများဆုံးဖြစ်တယ်လို့အစီရင်ခံစာရေးသားသူ Simon Ingram ကပြောပါတယ်။
တောင်အမေရိကနဲ့ကာရီဘီယံဒေသတွေမှာဗင်နီဇွဲလားနိုင်ငံကခံမှန်းကြီးကလီပေါင်တသန်းတသိန်းလောက်ဟာကာဝယ်ဆက်ရှောက်မှုနဲ့အခြေခံဝန်ဆောင်မှုတွေလိုအပ်လိမ့်မယ်လို့ကုလသမဂ္ဂကလီမြရန်ပုံငွေဖွဲ့ UNICEF ကပြောလိုက်ပါတယ်။ခံမှန်းကြီးလူစင်းမှာတော့ဗင်နီဇွဲလားနိုင်ငံကဆုံခွာထွက်ပြေးသူတွေနေရပြန်လာသူတွေတခြားနိုင်ငံတွေမှာခိုလုံနေသူတွေပါဝင်တယ်လို့လည်းပြောပါတယ်။တခြားနိုင်ငံတွေမှာရောက်နေပြီးမဖြစ်မနေလိုအပ်တဲ့ကာဝယ်မှုတွေ၊ကျန်းမာရေးဆက်ရှောက်မှုတွေနဲ့ပညာရေးလိုအပ်ချက်တွေရှိနေတဲ့ကလေး၅သိန်းလောက်ပြင်အခုနောက်ထပ်တိုးလာတဲ့အရေးအတွက်ဖြစ်ကြောင်းလဲဒီနေ့ထုတ်ပြန်တဲ့ UNICEF ကြေညာချက်မှာဖော်ပြထားတာပါ။နိုင်ငံရေးစီးပွားရေးပြဿနာတွေကြောင့်ဗင်နီဇွဲလားနိုင်ငံသားတွေတိုင်းပြည်ကိုဆုတ်ခွာထွက်ပြေးနေတဲ့အတွက်ဒီနေ့ထက်မှလူပေါင်း၄သန်း၉သိန်းလောက်ဟာအကူအညီတွေလိုအပ်နိုင်တယ်လို့လဲ UNICEF နဲ့စာနာမှုအကူအညီပေးရေးလုပ်ငန်းတွေမှာလက်တွဲဆောင်ရွက်နေကြတဲ့ဘရာဇီး၊ကိုလံဘီယာ၊အီကွေဒေါ၊ဂွာယာနာ၊ပနမာ၊ပေရူ၊ထရီနီတက်နဲ့တိုဘက်ကိုစတဲ့ဒေသတွင်းနိုင်ငံတွေကပြောဆိုထားကြပါတယ်။
ကမ္ဘာပေါ်မှာအမျိုးသမီးတွေဟာအမျိုးသားတွေထက်ကိုအသက် 4.4 နှစ်ပိုရှိတယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကပြောကြားလိုက်ပါတယ် WHO ရဲ့2019ခုနှစ်အတွက်ကိန်းဂဏန်းတွေခြုံငုံသုံးသပ်ချက်အရအမျိုးသမီးတွေဟာအမျိုးသားတွေထက်ကျန်းမာရေးပိုပြီးတော့ဂရုစိုက်ပြီးတော့လိုအပ်တဲ့ကုသမှုကိုခံယူကြတဲ့အတွက်အသက်ပိုရှိကြတယ်လို့ပြောပါတယ်အမျိုးသမီးတွေကအသက်ပိုရှိတဲ့ဆိုပေမဲ့လည်းဒီအမျိုးသမီးတွေရဲ့သက်တမ်းကတော့တိတိတတ်တာကျဆင်းသွားပါတယ်အထူးကားကကိုဝင်ဆောင်ချင်းသေဆုံးမှုနဲ့မိရွေ့မှာသေဆုံးမှုတို့ကြောင့်ဖြစ်တယ်လို့ WHO ကပြောပါတယ်တေဆုံးစေတဲ့အဓိကအကြောင်းရင်းပေါင်း40မှာအမျိုးသားတွေကအမျိုးသမီးတွေထက်ကိုတေဆုံးကြရတဲ့အကြောင်းရင်းပိုများပြီးတော့အကြောင်း33မျိုးနဲ့တေဆုံးနိုင်ခြေပိုများတယ်လို့သုံးသပ်ပါတယ်ဥပမာဆစ်လိတ်အရက်တောက်လို့တေဆုံးနိုင်ခြေအမျိုးသားတွေမှာပိုများပါတယ်ကိုကိုကိုတက်တည်တဲ့နှုံးမှလည်းအမျိုးသားကအမျိုးသမီးထက်85ရာခိုင်နှုံးပိုများပါတယ်ရှင
်ဒီကနေ့ညပိုင်းတွင်နောက်ဆုံးရသတင်းတွေကိုကိုအောင်လွင်ဦးနဲ့မဆုမြတ်မွန်တို့ပြောပြပေးခဲ့တာပါ VOA ကနေအခုထုတ်လွှင့်နေတဲ့ Radio Season တွေကို VOA ရဲ့ Internet ဆာမျက်နှာ burmese.voanews.com ကနေတိုက်ရိုက်နားဆင်နိုင်တယ်လို့ VOA ရဲ့ Facebook ဆာမျက်နှာ VOA Burmese News မှာလည်းအချိန်နဲ့တပြေးညီနားဆင်နိုင်ပါတယ်အခုတော့သတင်းလွှာတွေကိုတင်ဆက်ပေးကြပါတယ်ဒီကနေ့မနေ့မှာဘူးသီးတောင်မြို့နယ်မြောက်ပိုင်းဝနဲ့ယုံကြည်ရွာအနီးမှာနှစ်ဖက်တိုက်ပွဲဖြစ်ပွားခဲ့တယ်လို့ရခိုင်လက်နက်ကိုင်အဖွဲ့တာဝန်ရှိသူတွေကပြောပါတယ်စီးရီးတင်းမာနေတဲ့ရခိုင်ပြည်နယ်ဘက်ကအခြေအနေတွေကို VOE မြန်မာပိုင်းသတင်းတောက်နိုင်ကွင်းအင်ကသတင်းပေးပို့ထားပါတယ်ရှင
်ရခိုင်ပြည်နယ်ဘူးတီတောင်မြို့နယ်မြောက်ပိုင်းဝနဲ့ယုံကြည်ရွာတွင်မှာမြန်မာတပ်မတော်နဲ့ရခိုင်တပ်မတော်အေအေဖွဲ့တို့ဒီမနေ့မှာစိုက်ပွဲပြင်းထန်စွာဖြစ်ပွားခဲ့တယ်လို့အေအေပြန်ကြားရေးတာဝန်ခံခိုင်တုခကပြောပါတယ်
ဒီမနက်မှာတော့ဘူးသီးတော်မျိုးနဲ့မြောက်ပိုင်းကတော့ဒီဝနဲ့ယုံကြီးမှာတိုက်ပွဲဖြစ်ပွားခဲ့တာရှိတယ်။အဲဒီတိုက်ပွဲကတော့တော်တော်လေးပြင်းပြင်းထန်ထန်နဲ့ဖြစ်ခဲ့တယ်။ရန်သူဘက်ကနေပြီးတော့စေဦးထက်အထက်ကျဆုံးတာရှိတယ်။ဟိုရန်သူကြီးကနေပြီးတော့ RCG တလက်ပါဝင်ပေါ့နော်။လက်နက်ခြေလက်သိမ်းပြရမိထားတာရှိတယ်။နောက်၆ပြည်မမဘုံကြီးတွေနောက်ဒီအခြားအစ်အုံဆောင်ပစ္စည်းတွေပေါ့နော်။အဲ့ဒါတွေသိမ်းပြရမိထားတာရှိတယ်ဗျ။
ဒီကနေ့ဖြစ်ပေါ်တဲ့ဝနဲ့ယုံတိုက်ပွဲမှာတပ်မတော်ဘက်ကထိခိုက်မှုများပြားတယ်လို့အေအေဘက်ကပြောဆိုထားပြီးဒါကိုတိကျတည်ပြုနိုင်ခြင်းတော့မရှိသေးပါဘူးတပ်မတော်သတင်းမှန်ထုတ်ပြန်ရေးအဖွဲ့အသွင်းရေးမှုကိုအချင်းချင်းဆက်သွယ်ခဲ့ပေမဲ့ဆက်သွယ်လို့မရရှိခဲ့ပါဘူးဒါပေမဲ့ဧပြီလ3ရက်နေ့ကဖြစ်ရတဲ့ပတ်သက်လို့ကတော့ဗုဒ္ဓတော်မြို့နယ်စိုင်းတင်ချောင်းဒီအေအေဘက်ကိုတပ်မတော်ဘက်ကနှိမ်နှင်းရမှာ၎င်းတို့နဲ့အတူရှိနေတဲ့တရက်ပြင်းတဖြူချောင်းကျင်းတောင်ထိတ်တူပေါက်နဲ့ဘုံညိုလက်ကျေးရွာကမွတ်စလင်ရွာသား6ဦးသေဆုံးခဲ့ပြီးကိုယ်ထိခိုက်တန်ရာရရှိခဲ့လို့စေဝါကုသပေးနေတယ်ဆိုပြီးတမတော်ကနေမနေ့ညနေပိုင်းမှာသတင်းထုတ်ပြန်ခဲ့ပါတယ်။ဒါပေမဲ့ဒီအဖြစ်အပျက်ကိုကိုယ်တန်ကြုံတွေ့ရသူထိတ်တူပေါက်ကျေးရွာသားတို့ကတော့ဝါခုတ်စကမ်းမှာပယ်လက်နဲ့ကန်ဖွဲမရှိပဲပြစ်ခတ်ခံရတာဖြစ်ကြောင်းအခုလိုပြောပါတယ
်။မဟုတ်ပါဘူးပြောပြတာပါမဟုတ်ပါဘူး။အဲ့လေနဲ့တက်တာကလည်းနဲ့တက်တာပါ။ရမကကြက်လို့မရှိဘူးသူအလုံးစမတက်တာလုံးစမတရှိနေ။ဒါမှမဟုတ်နေရာကိုကြောက်လို့ရှိဘူး။ချောင်းရောက်လို့ဆိုသွားတယ်။အဲ့တော့ခေးလျောက်လို့တဲဆေးတို့မှာပြန်ထားတယ်။အခုပဏာရတာလို့ကိုအရောတနည်းရှင်းရတယ်လေ။ဒီကိစ္စတွေကမှပါ။
ထိတ်တန်ရာရရှိသူ14ဦးနဲ့ကဒီမနက်မှာတန်ရာရထိတ်တူပေါက်ကျေးရွာသားတို့ထပ်မံဆုံမသွားပြီလို့လဲသူကဆိုပါတယ်။ရခိုင်တပ်မတော်ပြန်ကြားရေးတာဝန်ခံခိုင်တုခကလည်းစိုင်းတင်ချောင်းဘက်မှာတပ်မတော်နဲ့တိုက်ပွဲဖြစ်ပွားခဲ့တာမရှိဘူးလို့လည်းပြောပါတယ
်။စိုင်းတင်ချောင်းတစ်ချောင်းပေါ့နော်။အဲ့ဒီမှာတော့ကျွန်တော်တို့နဲ့ဒီရခိုင်တပ်ကဖြစ်ပွားတာတော့မရှိဘူး။ဒါပေမဲ့ဗမာစစ်တပ်ကနေပြီးတော့အဲ့ဒီသူတို့မတင်ခါတဲ့တောင်တန်းတွေပေါ့နော်။အဲ့ဒီဟို ချောင်းတွေတောင်းတွေအကုန်လုံးလိုက်ပြီးတော့အဲ့ဒီမှာဟယ်လီကော်ပတာပေါ်ကနေပြီးတော့ရန်တန်းပြီးတော့ပြစ်ခတ်တာကျွန်တော်တို့လည်းတိုက်ပွဲဖြစ်တာလုံးဝမရှိဘူ
းဆိုင်တင်ချောင်းသေးတာတွင်ပြစ်ခတ်မှုကြောင့်မင်းလာကိုင်းကြီးရွာကမျိုးသမီးတွေနဲ့ကလင်းငယ်တွေဟာပူတီတောင်မြို့သူထမယုံချောင်းမှာထွက်ပြေးခိုလုံလာတယ်လို့အမျိုးသားလွတ်တော်ကိုယ်စားလှယ်ဦးမောင်ကျော်စံကပြောပါတယ
်အဲ့ဒီတိုက်ပွဲကြောင့်ဆောင်းလာတယ်မင်းလာကိုင်းက3ခုကျော်လောက်ပြေးလာတယ်ဒီကလေးတွေတန်ကြားပြီးတော့ဖဲပြေးလာ
မလ23ရက်နေ့တုန်းကလည်းဗုဒ္ဓတောင်မြို့နယ်စီတောင်ရွာတွင်မှလက်နက်ကြီးလက်နက်ငယ်တွေနဲ့ပြစ်ခတ်ခံရမှုကြောင့်ရွာသား5ဦးသေဆုံးပြီး20ကျော်ဒဏ်ရာရရှိခဲ့ပါတယ်။ဒီပြစ်ခတ်မှုဟာတပ်မတော်ကလည်းရွာကိုဝိုင်းပပြစ်ခတ်ခဲ့တယ်လို့ရွာသားတွေပြောဆိုနေပေမဲ့မြန်မာတပ်မတော်ဘက်ကတော့ရခိုင်တပ်မတော်အီအီနဲ့တိုက်ပွဲဖြစ်ပွားခဲ့တဲ့ဖြစ်စဉ်ကြောင့်လို့ပြောဆိုခဲ့တယ်လို့စီတောင်ရွာတွင်တပ်မတော်နဲ့တိုက်ပွဲဖြစ်ပွားမှုမရှိဘူးလို့အီအီဘက်ကတော့ညင်းဆိုထားပါတယ်။ရခိုင်ပြည်နယ်မှာမြန်မာတပ်မတော်နဲ့ရခိုင်တပ်မတော်တို့ကြားတိုက်ပွဲတွေနေ့စဉ်နဲ့မျှဖြစ်ပွားလာနေတယ်လို့အကြသားတွေပေါ်မှာပြင်မာသာတိုက်ခိုက်မှုဖြစ်စဉ်တွေတိုးပွားလာနေတဲ့အတွက်တိုက်ပွဲဖြစ်ပွားရာဒေသတွင်ဗီဒူရီရဲ့လုံခြုံရေးချင်နေရလဲစိုးရင်စရာနေထမ်းမှာဖြစ်နေပါတယ်ခင်ဗျာ
ကိုနိုင်ကိုရင်သတင်းပေးပို့ထားတာပါအခုဆက်ပြီးတော့ရှမ်းပြည်နယ်ဘက်ကစစ်ဘေးရှောင်တွေအကြောင်းသတင်းလွှာကိုနားဆင်ကြအောင်ပါရှင်ရှမ်းမြောက်ဒေသစစ်ရှောင်စခန်းတချို့မှာနေရက်ပြန်ဖို့စီရင်ပေးထားသူတွေရှိနေပေမဲ့တကယ်တမ်းနေရက်ပြန်ပြီးအခြေပြန်ချဖို့ကတော့အစိန်ခေါ်မှုတွေရှိနေပါတယ်နေမြေလုံးုံမှုမရှိနိုင်တယ်လို့လက်ရှိအစိုးရအကောင့်ထဲပေါ်နေတဲ့မြေလွတ်မြေရိုင်းဥပဒေနဲ့မြေယာသိမ်းဆည်းအရေးယူမှုတွေဖြစ်လာမှာကိုလည်းစိုးရိမ်မှုတွေရှိနေကြပါတယ်။နေရပြန်ဆစ်ဆောင်တွေရင်ဆိုင်နေရတဲ့အခက်အခဲတွေအကြောင်းကိုကိုစော်ထက်ကသတင်းပေးပို့ထားပါရဲ့ရှင်
။စစ်ဘေးရှောင်900ကျော်ရှိရဲ့ရှမ်းမြောက်ပိုင်းနန်းခမ်းမြို့ပန်းလုံး KBC ဆစ်ဆောင်စခန်းကအိမ်ဆောင်စု100လောက်ကအခုအပီလာတတိယပတ်မှာနေရပြန်ဖို့အစိုးရကိုအကြောင်းကြားထားပေမယ့်အဲ့ဒီလူကြီးရဲ့ထွက်လောက်ရဲ့နေအိမ်ကပျက်စီးနေရကြောင်းနေရပြန်ဖို့အခက်အခဲဖြစ်နေကြောင်းနန်းခမ်းပန်လုံးဆစ်ဆောင်စကန်တောင်းကန်ဦးစော်ကွန်က VOE ကိုပြောပါတယ
်လက်ရှိမှာဘယ်သူမှမပြန်သေးဘူးသူတို့အေးကဒီမှာထွက်ပြေးလာတယ်လေးလားနှစ်လောက်ရှိပြီဆိုတော့ခြုံပုတ်တယ်နဲ့ဆွေးသွားတဲ့ပုံစံမျိုးပေါ့နော်ဟောပန်းနဲ့အဖွဲ့အစည်းတွေကတော့ကျွန်တော်တို့တော့လက်ရှိမှာတော့မရှိသေးဘူးပေါ့နော်ဒါပေမဲ့ဒီတော့တင်ပြရမှာပဲ
သူတို့နေရဒေသမှာတိုင်းရင်းသားလက်နက်ကိုင်တချို့နဲ့တပ်မတော်ကယူထားတဲ့နေရာတွေလည်းရှိနေပြီးမြေလုံးမြေရိုင်းဥပဒေကလည်းစပြီးအသက်ဝင်နေပြီလို့ပြောလို့ရတဲ့အတွက်သူတို့အတွက်နေရပြန်ဖို့အခက်အခဲဖြစ်နေရလို့ရှမ်းပြည်နယ်ကုတ်ခိုင်မြို့စစ်ဆောင်စခန်းကဒေါ်လက်ရှိခွန်ကပြောပါတယ
်ဒီမြေလုံးမြေရိုင်းနဲ့ပတ်သက်ပြီးမှကျမတို့အတွက်အများကြီးထောက်တာတော့ဖြစ်နေတယ်ဘာတော့ဆိုကျမတို့ကပြန်ဖို့ဆိုတာလည်းကျမတို့ပေါဝင်ချင်းမှာတနတ်တန်နဲ့ကြားနေတဲ့တိုက်ပွဲတွေဖြစ်နေတဲ့ဒီအစိုးရကဒီမြလွတ်မြေရိုင်းဥပဒေအပြန်ထွက်လာတော့အဲ့နေရာဟောင်းတွေကိုအစိုးရကတင်းသွားမှာကိုလည်းကျမတို့ကစိုးရိမ်တယ်ပြီးရင်ပြန်ဖို့ဆိုတာကလည်းအခက်အခဲကြီးအများကြီးရှိတယ်ဆိုတာတော့အဲကျမကိုယ်တိုင်ကလည်းဒီ ITB ကဆိုတော့အဲ့ဒါတော့အဲသူတို့အတွက်အခက်အခဲဖြစ်တယ်လို့တော့ကျမသိမိတော့ဗောဆရာ
မြလွတ်မြေရိုင်းဥပဒေအသေးအရာဆိုရင်မြမတနင်္ဂနွေလုံးမှာရှိရဲ့မြလွတ်မြေရိုင်းပေါ်မှာစိုက်ပျိုးနေရတဲ့သူတွေဒီမျိုးကိုဆက်ပြီးလုတ်ကင်ခွင့်ရဖို့အစိုးရစီကိုပြီးခဲ့တဲ့မတ်လ17ရက်မှာနောက်ဆုံးလျှောက်ထားရမှာပါဒါပေမဲ့လည်းစစ်ပေးဒုက္ခရရှိနေတဲ့နေရာတွေမှာတော့အဲ့ဒီတမတ်ချက်နဲ့အညီမြေယာမှတ်ပုံတင်ဖို့ဆိုတာမဖြစ်နိုင်တာကြောင့်ဒုက္ခသည်တွေအနေနဲ့သူတို့နေထိုင်ရာနေရာနဲ့စိုက်ပျိုးမှုတွေဆုံးရှုံးနိုင်တဲ့အခြေအနေရှိနေကြောင်းမြေယာကွန်ရက်အဖွဲ့အစည်းတွေကပြောပါတယ်ရှမ်းမြောက်ကတချို့စစ်ဆောင်စခန်းတွေမှာတော့နေရပြန်တဲ့သူအနေငယ်ရှိသလိုစစ်ဆောင်စခန်းမှာသူတို့ရဲ့လိုအပ်ချက်တွေအတွက်အာမခံချက်ပိုရှိနေရကြောင်းမပြန်ကျင်တဲ့သူတွေလည်းရှိနေကြောင်းနတ်မတူမျိုးနယ်စစ်ဆောင်များကုညီရေးကော်မတီရဲ့ဒူဩဂထဦးဆိုင်ပါညာကပြောပါတယ်
တချို့ကပြန်တယ်တချို့ကမပြန်ဘူးတချို့ကလည်းဟိုဒီဘက်မှာလည်းနေရာမလွတ်ချင်ဘူးကိုရင်ပြောရင်တော့ဒီဘက်မှာထောက်ပံ့ကြေးတွေရနေတယ်ဟိုပြန်သွားလို့ရှိရင်ထောက်ပံ့ကြေးရရတော့မှာမဟုတ်ဘူးလေအဲ့ဒါလည်းပါမှာပေါ့အဲ့ဒီဘက်မှာဟိုမိစေဝါဆုံးဖြတ်တဲ့မိသားစုတွေရှိနေအဲ့ဒါမျိုးကြပြတော့မပြန်ကျင်ဘူးပြန်လို့ရှိရင်တော့ဘာသာဒီမျိုးစေဝါနဲ့ပတ်သက်ပြီးတော့လုံးဝဆက်မလုပ်ဘူးသူက။အခုကျွန်တော်တို့ရှိမှဆိုမျိုးစေဝါနဲ့ပတ်သက်ပြီးတော့ဒီတော်ရရနေပြီးတော့မြို့ကိုဒါနေတဲ့ဟာတွေအများကြီးပဲ။အဲ့လိုတွေကျွန်တော်တွေ့ရတယ်
။အစိုးရအနေနဲ့စစ်ဆောင်တွေနေရပြန်ဖို့စီစဉ်သွားမယ်လို့ပြောပေမဲ့လက်တွေ့အခြေအနေမှာတော့သူတို့ရဲ့ဘဝအတွက်အမခန့်ချန်နေနေသေးရလို့စစ်ဆောင်ရဲ့ကူညီပေးသူတွေကပြောပါတယ်။2019ဇန်နဝါရီလောက်ကစခဲ့တဲ့ရှမ်းမြောက်ပိုင်းတိုက်ပွဲတွေကြောင်းနေရဆုံးွာခဲ့ရတဲ့သူတွေဟာ11,000ကျော်လောက်ရှိခဲ့ပါတယ
်။ကိုစောထက်ပါရှင်။အခုဆက်ပြီးနားဆင်ရမယ့်သတင်းလွှာမှာတော့ကချင်ပြည်နယ်မနောကွင်းမှာငင်းချန်းစွာဆန္ဒထုတ်ဖော်ခြင်းစစ်တပ်ကိုအတရေဖျက်ခဲ့တဲ့ဆိုတဲ့ဆွဲချက်နဲ့ထောင်ချခံလိုက်ရတဲ့ကချင်ငင်းငယ်လှုပ်ရှားသူဒေါ်နံပူမြကြီးနာချင်းတောင်ကဒီကနေ့ပြည်နယ်လွတ်မြောက်လာပြီးဖြစ်ပါတယ်။တပြည်လုံးတိုင်းတာနဲ့ငြိမ်းချမ်းဖို့ဒီမိုကရေစီနိုင်ငံတစ်နိုင်ငံဖြစ်လာဖို့ အပြောင်းလဲတွေဖြစ်ပေါ်လာဖို့ပြည်သူတွေအနေနဲ့ဝိုင်းဝန်းကြဖို့လွတ်လပ်စွာဆန္ဒဖော်ထုတ်ရဖို့လိုတယ်လို့ American တန်ယုံကချီးမြှင့်တဲ့အပြောင်းလဲအတွက်အမျိုးသမီးများစု Women of Change Awards ဆုရှင်ဒေါ်နန်ပူကပြန်လည်လွတ်မြောက်လာချိန်မှာပဲခုလိုတိုက်တွန်းပြောဆိုလိုက်ပါတယ်ဒေါ်နန်ပူနဲ့အတူထောင်ဒဏ်နဲ့ငွေဒဏ်ချခံလိုက်ရပြီးအခုချိန်ထိထောင်ချခံနေရဆဲကချင်ကောင်းဆောင်နှစ်ဦးအမှုသူတို့မှာအပြစ်မရှိကြောင်းပြည်ထောင်စုတရားလွှတ်တော်ယုံကနေတမရအထိဆက်ပြီးတော့အယူခံဝင်သွားမယ်လို့အကျိုးဆောင်ရှိနေတွေကပြောပါတယ်အသေးစိတ်ကိုဆက်သွယ်မေးမြန်းထားတဲ့မတ်စုမွန်ကပြောပြပေးပါရှင
်ဟုတ်ပါတယ်ငြိမ်းချမ်းရေးပြည်တွင်းစစ်ရပ်တန့်ရေးနဲ့စစ်ဘေးသင့်ပြည်သူတွေလွတ်မြောက်ရေးငြိမ်းချမ်းစွာလမ်းလျှောက်ဆန္ဒပြခဲ့ကြတဲ့ကိုလုံဆောင်ဦးဇော်ချက်နဲ့ဒေါ်နန်ပူတို့ကိုတက်မတော်ရဲ့ဂုံတိုက်ခါညှို့နှံ့အောင်ဆန္ဒပြခဲ့ကြတယ်ဆိုပြီးကချင်ပြည်နယ်မြစ်ကြီးနားတရားရုံးကနေပြီးခဲ့တဲ့ဒီဇင်ဘာလ9ရက်နေ့ကသူတို့ကိုထောင်ဒဏ်6လနဲ့ငွေဒဏ်5သိန်းချက်ချမှတ်လိုက်တာဖြစ်ပါတယ်အဲ့ဒီထဲကမှကချင်လူခွင့်လှုပ်ရှားသူဒေါ်နန်ပူကတော့ကျန်းမာရေးအခြေအနေဆိုးရွားတဲ့အတွက်သူ့ကိုပြစ်ဒဏ်ချမှတ်ထားတဲ့ထောင်6လအစားထောင်ဒဏ်4လပြည့်တဲ့အချိန်ဒီကနေ့ဧပြီလ9ရက်နေ့မှာတော့မြစ်ကြီးနားအကျဉ်းထောင်ကနေပြန်လည်လွတ်မြောက်လာတာဖြစ်ပါတယ်။တတိုင်းမြေလုံးအတိုင်းအတာနဲ့ငြိမ်းချမ်းဖို့ဒီမိုကရေစီနိုင်ငံတစ်ခုဖြစ်လာဖို့အပြောင်းအလဲတွေဖြစ်လာဖို့ဆိုရင်တော့ပြည်သူတွေအနေနဲ့လွတ်လပ်စွာဆန္ဒထုတ်ဖော်ရဲကြဖို့ဝိုင်းဝန်းကြဖို့လိုတယ်လို့ပြန်လွတ်မြောက်လာချိန်မှာပဲဒေါ်နန်ပူကအခုလို VOA မြန်မာပိုင်းကိုပြောပါတယ်။
ကျမပါချင်တာတော့ကျမတို့မြန်မာနိုင်ငံအတွက်တော်လကောင်းကျမတို့ကချင်တိုင်းရင်းတိုင်းဒေသများအတွက်တော်လကောင်းမင်းကြီးရရှိဖို့ညာတဲ့ဈာမတန်တူမြတ်ကြီးဒီရရှိရတဲ့တပည့်ဖြစ်ပေါ်တော့နောက်တစ်ခုဒီမိုကရေစီနိုင်ငံဖြစ်လာဖို့ညာပဲဖြစ်ဖြစ်ကျွန်တော်တို့ပြည်သူတွေအားလုံးဒီတင်ရတီး11လုံးဆောင်မှရမယ်တူတယောက်နဲ့တယောက်မယောက်နဲ့မှန်တရားကိုပြောတဲ့အခါမှာအဲ့တယောက်မယောက်ကိုတန်ခတ်မယ်အရင်ချမယ်အဲဆိုလို့ရှိရင်တော့ဘယ်တော့မှအောင်မှာမဟုတ်ဘူးအဲ့ဒါကြောင့်ပြည်သူတွေအားလုံးကလွတ်လပ်စွာချုပ်ဖို့ပြောဆိုကျေဘူးရတဲ့လေလိုအပ်တယ်မလွတ်လပ်စွာချုပ်ဖို့ပြောဆိုဖို့ငံတရားဘက်မှာရက်စီပုံရအတွက်အဲလိုအပ်တယ်ပြည်သူလူထုတွေမဟုတ်ပဲနဲ့အခုလက်ရှိအာဏာရနေတဲ့ NLD အစိုးရဟောသတ်မတော်ဟောပြီးတော့တိုင်းနာလက်နက်ကိုင်ရောအကုန်လုံးကငွေကြေးကိုအမြင့်ဆုံးပေါ်ဆောင်ဖို့လိုအပ်တယ်ဆိုတာပဲကျွန်တော်ပြောချင်ပါတ
ယ်မြန်မာနိုင်ငံရဲ့အပြောင်းအလဲအတွက်အမျိုးသမီးများစု Women of Change Award ငြိမ်းချမ်းရေးအတွက်လှူရှားသူဒေါ်နန်ပူကိုအမေရိကန်တန်ယုံကချီးမြှင့်ခဲ့ပြီးတော့ပြီးခဲ့တဲ့မတ်လ18ရက်နေ့ကပဲဂုဏ်ပြုခမ်းနားနဲ့ဆုပေးတဲ့အခါကိုဒေါ်နန်ပူထောင်ချနေတဲ့အတွက်သူ့ရဲ့ဖခင်ကြီးဦးအန်ဘောင်တော်ကတမိကိုစားလက်ခံရယူခဲ့ပါတယ်အခုလိုမျိုးသူ့ကိုအပြောင်းအလဲအတွက်အမျိုးသမီးများစုကိုအမေရိကန်တန်ယုံကချီးမြှင့်တဲ့အတွက်ကျေးဇူးတင်စကားပြောရင်းနဲ့သူမအနေနဲ့ငြိမ်းချမ်းရေးမှာအမျိုးသမီးတွေပါဝင်မှုကြားမှာဒန်းတူညီမရေးအတွက်လှုပ်တဲ့လှုပ်ထိုက်တာတွေကိုဆက်လုပ်သွားမှာဖြစ်တယ်လို့ဒေါ်နန်ဘူကအခုလိုပြောပါတယ
်။ကျမဆုရရှိတဲ့အတွက်ကျမကိုချီးမြှင့်တဲ့အတွက်ကျေးဇူးတင်ပါတယ်လို့ပြောချင်ပါတယ်။ဆက်လက်ပြီးကျမလှုပ်တင်လှုပ်ထိုက်တဲ့ကျမရဲ့ဆက်ပြီးတော့မှဒီကြားမှာဒန်းတူညီမရေးငင်းငိမ့်ဖော်ဆောင်မှုမှာအမျိုးသမီးတွေ30ခန်းလုံးပါဝင်နေတဲ့ဆုံးဖြတ်ချက်ချရတဲ့ခန်းကဏ္ဍမှာအမျိုးသမီးတွေအနည်းဆုံး30ခန်းလုံးပါဝင်ပြီးကိစ္စတွေကိုဆက်လုပ်သွားမယ်။အချိန်နဲ့မှာပဲစစ်ပွဲကြောင့်တိုက်ပွဲကြောင့်ငြိမ်းချမ်းမှုမရရှိတဲ့အတွက်ကြောင့်မလို့ဒုက္ခဆင်းရဲခံနေရတဲ့ပြည်သူလူထုတွေရဲ့အသက်အိုးအိမ်စည်းစိမ်ပေါ်မှာတည်ပြီးတော့မှငြိမ်းချမ်းဖို့ဆောင်ဖို့အတွက်လိုအပ်တဲ့ပြည်သူလူထုဘက်ကိုရက်တည်ပြီးတော့မှလုပ်တင်နေဆိုတာကိုပဲကျွန်မပြောချင်ပါတယ်ရှင်ဟုတ်ကဲ့
ဒီကနေ့ဒေါ်နန်ပူလွမြောက်လာပေမဲ့လို့သူမနဲ့အတူအမှုရဲတွေအဖြစ်နဲ့မြစ်ကြီးနားအကျဉ်းတော်မှာထောင်နဲ့ဆက်လက်ကြခံနေရစေဥဇော်ချက်နဲ့ကိုလောင်ဆောင်တို့အတွက်သူတို့မတရားပြစ်ဒဏ်ချမှတ်ခဲ့ရကြောင်းအပြစ်မရှိကြောင်းအယူခံတင်နိုင်မှုပြည်ထောင်စုလွတ်တော်တရားရုံးကနေသမရအထိဥပဒေလမ်းကြောင်းအတိုင်းအစဉ်စဉ်ဆက်ပြီးအယူခံသွားမှုစီစဉ်ထားတယ်လို့ဥဇော်ချက်နဲ့ကိုလောင်ဆောင်တို့နှစ်ဦးအတွက်လိုက်ပါဆောင်ရွက်ပေးနေတဲ့ရှင်နေဥမုံဆိုင်ထူကပြောပါတယ
်။အော်ကျွန်တော်ဒီနေ့သူတို့တင်ချက်မိတ်သူကူးထားပြီးမိတ်သူကူးထားပြီးတော့မိတ်သူရနဲ့ကျွန်တော်နေပြီးတော့တက်ဖို့ကျွန်တော်စီစဉ်တော့မယ်လေ။ထပ်တယ်မထပ်တယ်ဆိုတော့ကျွန်တော်ဒီလူတွေခွင့်ရေးကိုကျွန်တော်ယူမယ်ယူမယ်ဆိုတော့ရိုးရိုး6လပြည့်လို့4လပြည့်လို့ဆိုပြီးမှရိုးရိုးလွတ်လာတယ်ရိုးရိုးထွက်ခဲ့တယ်ဆိုတော့မျိုးကျွန်တော်တို့ကမျော်လင့်တာမဟုတ်ဘဲနဲ့ကျွန်တော်အမှုတည်ရမချူးလို့နေတော့ပြုလို့နာပါတယ်ဆိုပြီးမှထောင်ချခံရတော့ကျွန်တော်တို့အဲ့ဒါကိုပြင်မှုမဟုတ်ဆိုတဲ့ဟာကိုကျွန်တော်ဒီအမှုကိုကျွန်တော်ရဖို့ကျွန်တော်မျော်လင့်တယ်မျော်လင့်ကြိုးစားတာကြောင့်မို့ဒီတော့သူရလို့တော့ဆက်တက်မယ
်ဒေါ်နပူမြကြီးနာချင်းတော်ကနေဒီကနေ့လွတ်မြောက်လာချိန်မှာတော့ငြိမ်းချမ်းရေးလှုပ်ရှားသူတွေကိုမတရားပုံမှန်တွေနဲ့တရားစွဲဆိုထောင်ချအပြစ်ပေးနေတာတွေကိုရပ်တန့်စေလိုပါတယ်လို့ကချင်ငြိမ်းချမ်းရေးလှုပ်ရှားသူတွေကတောင်းဆိုလိုက်ကြပါတယ်ရှင
်တော်ရရှင်များရှင်အဂတိလိုက်စားမှုပြဿနာကိုအစိုးရကကင်တွယ်ဖြေရှင်းနေတဲ့နေရာမှာ စိုးရတာဝန်ရှိသူတွေကိုပါဖမ်းဆီးအရေးယူနေတာတွေတွေ့နေရပါတယ်။ဒါပေမဲ့လည်းပေါ်ထုတ်အရေးယူဖို့ကြံနေသေးတဲ့အကျင့်ပြစ်ချစားမှုတွေကလည်းရှိနေသေးပါပဲ။အကျင့်ပြစ်ချစားမှုတွေဟာဘယ်နေရာတွေမှာဘသူတွေကဘလို့ပုံစံမျိုးတွေနဲ့ကျူးလွန်နေကြတာပါလဲ။ကျူးလွန်သူတွေကိုဘလို့ပေါ်ထုတ်အရေးယူနိုင်မလဲဆိုတာတွေကိုတော့ VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါ။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့တယ်လီဖုန်းနံပါတ် 1-2-3-2-3-2-9-9-9 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်း email နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့ email လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေးလိုင်းအစီအစဉ်ကနေကြိုဆိုပါရရှင
်စနေညတိုက်ရိုက်လေးလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ရင်းနဲ့အခုဆက်ပြီးတော့သတင်းလွှာတစ်ပုဒ်ကိုထုတ်လွှင့်ပေးပါဦးမယ်မြန်မာနဲ့ထိုင်းနှစ်နိုင်ငံညှိနှိုင်းဆွေးနွေးမှုအရမဟာတကြံကာလနေရပြန်ရွှေ့ပြောင်းအလို့သမားတွေကိုဒီနေ့ဧပြီလ5ရက်နေ့ကနေ30ရက်နေ့အတွင်းထိုင်းနိုင်ငံနဲ့ပြန်လာခဲ့မယ်ဆိုရင်အခမဲ့အဝင်တုံးထုပေးမယ်အကြောင်းထိုင်းဆိုရကကြေညာထားပါတယ်။တမတ်ရဲ့ပထမဆုံးနေ့ဖြစ်တဲ့ဒီကနေ့မှာပဲနေရပြန်မြန်မာနိုင်ငံသား2000ကျော်ရှိတဲ့အကြောင်းမြန်မာရွှေ့ပြောင်းအလို့သမားရေးဆောင်ရွက်သူတွေကပြောပါတယ်။တကြံအားလည်းရဲ့အိမ်ပြန်နေကြတဲ့မြန်မာရွှေ့ပြောင်းအလို့သမားတွေအကြောင်းကိုထိုင်းခြေဆိုင်သတင်းတောက်မတ်အေးမာကသတင်းပေးပို့ထားပါတယ်ရှင်။
ဗန်းငွေတစ်ထောင်ကုန်ကြပြီးဆောင်ရွက်ရတဲ့အိမ်ပြန်တုံးကြီး re-entry အစားအခမဲ့အိမ်ပြန်တုံး re-entry စနစ်နဲ့ဧပြီလ5ရက်နေ့ကနေဧပြီလ30ရက်နေ့အတွင်းမှာဝင်ထွက်ခွင့်ပြုကြောင်းထိုင်းအစိုးရကထုတ်ပြန်ကြေညာထားခဲ့ပြီးတဲ့နောက်ဧပြီလ5ရက်နေ့မှာတော့ထိုင်းမြန်မာနယ်စပ်မဲဆောက်မြဝတီချစ်ကြည်တကားကနေရပြန်သူမြန်မာနိုင်ငံသား2000ခန့်ရှိတယ်ဆိုပြီးရွှေပြောင်းလုံသမားရေးဆောင်ရွက်နေတဲ့မြန်မာပြည်ရေးပူးတွဲလှုပ်ရှားမှုကော်မတီJACBA ရဲ့ဥက္ကဋ္ဌဦးမိုးကျိုးကအခုလိုပြောပါတယ်
။အဲဒီနေ့မဲဆောက်မြောက်ကြီးလမ်းကြောင်းကနေပြီးတော့ထိုင်းလာဝကရဲ့မှတ်တမ်းတွေရဆိုရင်လူ1000နီးပါးလောက်ပြန်သွားပါပြီ။ကျွန်တော်တို့အမှတ်1ချစ်ကြီးရဲ့တရားမဲဆောက်မြောက်ကြီးတရားထိတ်မှာကွန်တိန်နာကားတွေနဲ့မဲဆောက်မြောက်ကြီးဟိုဘက်ဒီဘက်ပြေးဆွဲနေတဲ့ကားတွေသာရှုပ်ရှုပ်ထွေးထွေးရမှာဖြစ်ပြီးတော့လူတိုင်းရဲ့အရင်ကလိုမတွေ့ရပါဘူး။ဒါထိုင်းလာဝကရဲ့စီမံခန့်ခွဲမှုကောင်းတာပါ။အဲ့ဒီတရားထိတ်မှာတနေရပြီးတော့ထိုင်းလာဝကရဲ့အမိုးကအောက်မှာလုံလုံချုံချုံနဲ့သုံးနေရလူတွေကိုရှောက်လာဖြည့်ပြီးတော့စည်ရင်သွင်းပြီးတော့ကျွန်တော်တရားဘဝနေလွတ်လပ်လပ်သွားစေတာဖြစ်တဲ့အတွက်စီမံခန့်ခွဲမှုအားတအားကောင်းတဲ့အတွက်ဒီနေ့မှာမြန်မာရွှေပြောင်းလူသမားတွေကတရားထိတ်မှာယုံယုံမထွေးရပဲနဲ့ခုမနေ့7နှစ်ပြည့်ရှိသေးရဲ့အကုန်လုံးလူ1000နီးပါးမြန်မာပဲချမ်းကိုလွတ်လပ်စွာပြန်သွားကြပါပြီ
။ဒါပေမဲ့ထိုင်းနိုင်ငံရဲ့ဝင်ပေါက်ထွက်ပေါက်အသီးသီးကနေနေရပြန်ကြသူတွေအနေနဲ့စည်ရင်တင်ဖောင်းဖြည့်ထားတဲ့အတိုင်းပြန်တဲ့လမ်းကသာပြန်ဝင်ရမှာဖြစ်တယ်လို့လည်းဆိုပါတယ်
။ဒီနေ့ဧပြီလ5ရက်နေ့ကနေဧပြီလ30ရက်နေ့ထိထိုင်းနိုင်ငံမှာရှိတဲ့မြန်မာကမ္ဘောဒီးယားလာအိုရွှေပြောင်းလူသမားတွေထိုင်းဗီဇာ25ရက်အခမဲ့အစီအစဉ်နဲ့ပြီးတော့ပြန်နေရပြန်ကြတဲ့အစီအစဉ်လေးဖြစ်ပါတယ်။အဲဒီနေ့စပါပြီ။အဲ့တော့25ရက်ထိုင်းဗီဇာအခမဲ့ဆိုတာကတော့ရှောက်လွာတရွက်ကိုမိမိတို့ရဲ့ကိုယ်ရည်ရာဇဝင်ဖြည့်ပြီးတော့မိမိတို့ရဲ့နေရဒေသအသီးသီးကိုလွတ်လပ်စွာမိခင်နိုင်ငံကိုပြန်နိုင်တဲ့အစီအစဉ်ဖြစ်ပါတယ်။စုစုပေါင်း25ရက်ရှိပါတယ်။နောက်ဒီနေ့အစီအစဉ်ကမဲဆောက်မြောက်ကြီးလမ်းကြောင်းတိုင်းပြန်တဲ့လူကမဲဆောက်မြောက်ကြီးလမ်းကြောင်းတိုင်းပဲပြန်ဝင်လာမှာဖြစ်ပြီးတော့ချီကြီးတဝဲလမ်းကြောင်းတိုင်းပြန်တဲ့လူကချီကြီးတဝဲလမ်းကြောင်းတိုင်းပြန်မှာဖြစ်ပါတယ်။တကယ်လို့များကုန်းလမ်းတိုင်းမသွားဘဲနဲ့လေးမြန်နေပါတယ်နဲ့နေရပြန်တဲ့လူတွေလည်းရပါတယ်။လေးမြန်နဲ့ပြန်မှာပြန်ဝင်လာရင်ထိုင်းနိုင်ငံတော့လေးမြန်နဲ့ပဲပြန်လာမှာ
။ထိုင်းမြန်မာနယ်စပ်တွေမှာတော့တရားမဝင်ဂိတ်တွေကနေရပြန်ကြတဲ့သူတွေလည်းများပါတယ်။ထိုင်းနိုင်ငံထဲမှာမြန်မာရွှေ့ပြောင်းလို့သမား3သန်းထက်မနည်းရှိပြီးတရားဝင်အထောက်အထားရှိသူတွေကတော့တသန်းလောက်ပဲရှိပါတယ်။ဒီအတွက်တရားမဝင်ဂိတ်တွေကနေလည်းနေရပြန်ကြသူတွေအများအပြားရှိနေပါတယ်ရှင်
။မဲအေးမှသတင်းပေးပို့ထားတာပါ။ဒီကနေ့ညပိုင်းအတွက်ဒုတိယပိုင်းနိုင်ရွယ်အစီအစဉ်တွေမှာတော့အပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်ပေးမှာမို့စောင့်မျှော်ပြီးတော့နားဆင်ကြပါအောင်ရှင်။
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း 6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါရှင်2019ခုနှစ်ဧပြီလ5ရက်တောက်ချန်နေ့ညပိုင်း VOE မြန်မာဘာသာအစီအစဉ်တွေကိုဆက်လက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုည10နာရီအထိထုတ်လွှင့်ပေးသွားမယ့်အစီအစဉ်တွေထဲမှာမဲခေါင်ဒေတာဖွံ့ဖြိုးရေးအတွက်လှုပ်ဆောင်ပေးနေတဲ့ပြိုင်ပွဲတွေမှာလူငယ်တွေစိတ်ဝင်စားလာအောင်ဘာတွေလှုပ်ဆောင်ပေးနေပါသလဲ။
ကျွန်တော်တို့ကတော့မြေပြာပြေခန္ဓာအဲ့ဒီအခမ်းအနားမတိုင်ခင်မှာရာပြည့်အကျိုးဆိုပြီးတော့ကျမတို့က science fair ကိုလုပ်လာတာ3လနှစ်ရှိပြီရှင်အဲ့ဒီ science fair မှာပြိုင်တဲ့ major ဘောင်းဆောင်ရဲ့ဒီ project တွေအကုန်လုံးထဲမှာအခုဒီ lesson နဲ့ကောင်မှာဟိုတဲ့အဖွဲ့လေးကအဲ့ဒီ science fair မှာပထမဆုံးကိုရခဲ့ပါတယ
်ရှင်ရန်ကုန်တက္ကသိုလ်ကဒေါက်တာစိန်လေအေးပြောသွားတာပါသိပ္ပံနဲ့ဤပညာကဏ္ဍမှာပြည့်စုံနာဆင်ရပါမယ်ဒါ့အပြင်အမျိုးသမီးကဏ္ဍနဲ့သုတဆုံလင် American တခွင်အစီအစဉ်တွေကိုလည်းထုတ်လွှင့်ပေးသွားပါမယ်ဒီစီဇန်တွေထဲမှာအခုအရင်ဆုံးတော့အမျိုးသမီးကဏ္ဍကိုထုတ်လွှင့်ပေးပါမယ်။နယူးဇီလန်နိုင်ငံရဲ့ဘလီနှစ်ခုမှပြီးခဲ့တဲ့မလ15ရက်နေ့ကတနက်ပစ်ခတ်မှုဖြစ်ပွားခဲ့တာမှာလူ90ကျော်သေဆုံးခဲ့တဲ့ဖြစ်ရပ်ဟာကမ္ဘာကိုတုန်လှုပ်သွားစေခဲ့ပါတယ်။ဒီကြေကွဲပွဲရာအကြမ်းဖက်မှုဖြစ်ရပ်ကိုနယူးဇီလန်ဝန်ကြီးချုပ်ဂျက်စင်ဒါအာဒန်ကတီတီငိမ့်ငိမ့်နဲ့ထိထိရောက်ရောက်ကင်တွယ်ဖြည့်ရှင်းနိုင်ခဲ့တဲ့အတွက်ကမ္ဘာကသူ့ကိုချီးကျူးခဲ့ကြပါတယ်။ကမ္ဘာပေါ်မှာတက်ငယ်ဆုံးအမျိုးသမီးနိုင်ငံခေါင်းဆောင်ဖြစ်သူအသက်38နှစ်ရှိတဲ့နယူးဇီလန်ဝန်ကြီးချုပ်အာဒန်နဲ့ပတ်သက်လို့ဒီသတင်းပတ်ရဲ့အမျိုးသမီးကဏ္ဍမှာဒေါ်လာလတန်ကတင်ပြပေးထားပါတယ်ရှင
် The 15th of March will now be forever a day etched in our collective memories
မလာ15ရက်နေ့ဟာကျမတို့ရဲ့အတွေ့အထိမှာမိမရတဲ့နေ့တနေ့ဖြစ်မှာပါ။ဘာသာရေးကိုကိုယ်တဲ့အေဂျင့်တဲ့နေရာကိုအကျန်းဖက်သမားတူအတ္တမဝင်ရောက်ပြီးလူပေါင်း50ကျော်ကိုတတ်ခဲ့တာဖြစ်ပါတယ်လို့ပြောသွားသူကတော့နယူးဇီလန်နိုင်ငံရှိ Christchurch မြို့ဘလီကျောင်းတစ်ကျောင်းမှာအကျန်းဖက်သမားတူမောင်းပြန်တနတ်နဲ့ပြစ်တတ်ခဲ့လို့လူပေါင်းနေဆုံး50တိဆုံးကတခြားလူပေါင်းများစွာဒဏ်ရာရရှိခဲ့တဲ့အတွေ့ကဘာတမန်ကခေါင်းဆောင်တွေနဲ့အဖွဲ့အစည်းတွေပြင်းပြင်းထန်ထန်ဝေဖန်ရှုတ်ချခဲ့တဲ့ဖြစ်ရပ်နဲ့ပတ်သက်လို့နယူးဇီလန်ဝန်ကြီးချုပ်ဂျက်စင်ဒါအာဒင်ကသတင်းစာရှင်းလင်းပွဲမှာအခုလိုပြောခဲ့တာပါ Pacific ပင်လယ်ပြင်ရှိလူဦးရေ၅သန်းရှိတဲ့နယူးဇီလန်ကျွန်းမှာအဓိကဥရောပသား54ရာခိုင်နှုန်း Maori တိုင်းရင်းသား15ရာခိုင်နှုန်းအာရှသား17ရာခိုင်နှုန်း Pacific ကျွန်းသား9ရာခိုင်နှုန်း Africa အရှေ့လယ်ပိုင်းနဲ့တခြားအခြေချသူတွေသုံးရာခိုင်နှုန်းစသဖြင့်နေထိုင်တာဖြစ်ပါတယ်။ဒါကြောင့်အခုမတူကွဲပြားမှုနေထိုင်တဲ့နိုင်ငံကြီးမှာအခုလိုဖြစ်ရနေပတ်သက်လို့ဝန်ကြီးချုပ်အာဒန်က
We are a proud nation of more than 200 ethnicities, 160 languages.
And among said we are ချမလူနိုင်ငံမှာတိုင်းရင်းလူမျိုးပေါင်း200ကျော်ရှိပြီးဘာသာစကား160ရှိပါတယ်။ချမလူရဲ့အခုလိုမတူကွဲပြားမှုတွေကြောင့်မျှဝေခံစားတာကတော့လူစံတန်ဘိုးတွေပါပဲ။ကျမတို့ခုလောလောဆယ်မှာဦးစားပေးကတော့ကျမတို့ရဲ့ကိုချင်းစာနာမှုစိတ်တတ်ပါပဲဒီအကြံဖက်မှုဒဏ်ကိုခံခဲ့ရသူတွေကိုကျမတို့အားလုံးနှစ်သိမ့်အားပေးပါတယ်ဒုတိယကတော့ဒီအကြံဖက်လူရက်ကိုကျွလွန်ခဲ့ကြသူတွေရဲ့စိတ်ဓာတ်ကိုအပြင်းထန်ဆုံးကျမတို့ရှုတ်ချမှုပါပဲကျမတို့နိုင်ငံမှာရွေးပြီးဒီဖြစ်ရပ်ကိုလုခဲ့ပေးမယ်ကျမတို့ကတော့ဒါကိုလုံးဝပြစ်တင်ရှုတ်ချပါတယ်လို့ဝန်ကြီးချုပ်အာဒန်ကပြောသွားခဲ့တာပါဒါအပြင်အသက်28နှစ်ရွယ်အကျန်းဖက်သမား Brandon Darren နဲ့ပတ်သက်ပြီးတော့လေသူက
He sought many things from his act of terror but one was notoriety
ဒီလူကအကျန်းဖက်လူရကျူးလွန်ရမှာရည်မှန်းချက်တွေအများကြီးရှိပါတယ်တခုကတော့နာမည်ကြီးဖို့ပါပဲဒါကြောင့်ကျမတို့ကတော့သူ့နာမည်ကိုဘယ်တော့မှထည့်မပြောပါဘူးသူကအကျန်းဖက်သမားဖြစ်တဲ့ရာဇဝတ်မှုကျူးလွန်သူဖြစ်တဲ့အစွန်းရောက်သမားဖြစ်ပါတယ်သူအကြောင်းကျမပြောရင်တော့ သူ့နာမည်ကိုကျွန်မဘယ်တော့မှထည့်မပြောနိုင်ပါဘူးလို့ဝန်ကြီးချုပ်ဂျက်ဆန်ဒါအာဒန်ကပြောသွားခဲ့တာပါဝန်ကြီးချုပ်ဂျက်ဆန်ဒါအာဒန်ဟာသူ့နိုင်ငံမှာခုလိုကြီးကွယ်ပွေရာဖြစ်ရကူထိထိရောက်ရောက်ကင်တွဲဖြစ်ရှင်းနိုင်ခဲ့လို့ကဘာကအားကျခဲ့သူတူလည်းဖြစ်ပါတယ်သူနိုင်ငံမှာဗလီတပ်မှုမှအသုံးပြုခဲ့တဲ့ဒီမောင်းပြတနာဝယ်ယူမှုတားမြစ်တဲ့ဥပဒေကိုလေနယူးဇီလန်လွှတ်တော်အနေနဲ့မကြာမီကအတည်ပြုခဲ့ပြီးခုလာမယ့်ဧပြီလ12ရက်နေ့မှာဒီဥပဒေဟာစတင်အာဏာသက်ရောက်တော့မှာဖြစ်ပါတယ်ခုလိုအကြမ်းဖက်မှုကိုကင်တွေရမှာထိထိရောက်ရောက်ရှိပြီးသူနိုင်ငံသားတွေရဲ့ဝန်내ချေကွဲမှုကိုကူစားပေးနိုင်ခဲ့တဲ့အတွက်ဝင်ကြီးချုပ်အာဒန်ကိုနိုင်ငံတကာကချီးကျူးခဲ့ရမှာတိဘက်ဖုန်တော်ကြီးဒလိုင်လာမာလည်းပါဝင်ပါတယ်ဖုန်တော်ကြီးဒလိုင်လာမာကဝင်ကြီးချုပ်အာဒန်ဟာပြဿနာကိုအကြမ်းမဖက်ပဲအေးအေးဆေးဆေးတည်တည်ငြိမ်ငြိမ်နဲ့မေတ္တာစေတနာထားပြီးလူအများကိုလေးစားမှုနဲ့ကြိုးစားတုံ့ပြန်ခဲ့တဲ့အတွက်နယူးဇီလန်ဝင်ကြီးချုပ်ကိုသူ့အနေနဲ့တိတ်ဂုဏ်ယူအားကျပြီးလူတိုင်းအနေနဲ့ဆန္ဒမူနာဖြစ်ထားတဲ့လို့ဖုန်တော်ကြီးဒလိုင်လာမာကသတင်းတောက်တွေကိုပြောခဲ့ပါတယ်။ဝန်ကြီးချုပ်ဂျက်ဆန်ဒါအာဒန်ဟာဘယ်သူလဲ။ဝန်ကြီးချုပ်ဂျက်ဆန်ဒါအာဒန်ဟာဘယ်သူလဲ။1980ဇော်လိုင်လ26ရက်နေ့မွေးနေ့ရှင်နယူးဇီလန်ဇာတိသူဂျက်ဆန်ဒါအာဒန်ဟာ2000တခုကဝါကိုက်ဒိုတက္ကသိုလ်ကနေဘွေရခဲ့ပြီးထိုစဉ်ဝန်ကြီးချုပ်ဟယ်လန်ကလပ်ရဲ့ရုံးမှာသူဟာသူတည်သည့်ဖြစ်ဆောင်ရွက်ခဲ့တာဖြစ်ပါတယ်။နောက်ပိုင်းမှာဗြိတိန်ကိုသွားရောက်ပြီးထိုစဉ်ဗြိတိရှဝန်ကြီးချုပ်တိုနီဘလဲရဲ့ရုံးမှာ policy အကြံပေးဖြစ်လဲထမ်းဆောင်ခဲ့ပါတယ်။2008ခုမှာတော့သူဟာနိုင်ငံတကာဆိုရှယ်လီလူငယ်တမကမှာဥက္ကဋ္ဌဖြစ်လာပြီးအဲ့ဒီနှစ်မှာပဲသူဟာလွှတ်တော်အမတ်ဖြစ်ရွေးချယ်ခံခဲ့ရပါတယ်။ဒါအပြင်2019 February 25ရက်နေ့မှာကြားဖြတ်ရွေးကောက်ပွဲကျင်းပရမှာတော့ Mount Elbert မဲဆန္ဒနေမြေကနေရွေးချယ်ခံခဲ့ရပြီးသူဟာလီဘာပါတီရဲ့ဒုတိယဥက္ကဋ္ဌဖြစ်လာခဲ့ရမှာဥက္ကဋ္ဌအန်ဒရူးလစ်တယ်ယာဒူးကနေနှုတ်ထွက်သွားတဲ့အခါမှာသူကပါတီဥက္ကဋ္ဌဖြစ်လာခဲ့တာပါဒီနောက်29 September လထွေထွေရွေးကောက်ပွဲကြီးမှာအမအများစုအနိုင်ရခဲ့တဲ့လီဘာပါတီနဲ့ Green Party တို့ညွန်ပေါင်းအစိုးရဖွဲ့ရမှာဂျက်ဆန်ဒါအာဒန်ဟာ2019 October 26မှာဝင်ကြီးချုပ်ဖြစ်လာခဲ့တာပါဝင်ကြီးချုပ်အာဒန်ကသူဟာမြေစင်ဘွားတွေကနိုင်ငံရေးဝါသနာပါခဲ့သူဖြစ်တယ်လို့ပြောခဲ့ပါတယ
် I joined a political party at 17 that mean I stood out to my peers because
ကျမကနိုင်ငံရေးကိုအသက်16နှစ်အရွယ်ကဝင်ခဲ့တာပါဒါကြောင့်ကျမကတခြားတက်တူရွယ်တူတွေထက်ထူးတယ်လို့ဆိုရမှာပါလို့ဝင်ကြီးချုပ်အာဒန်ကသတင်းမီဒီယာကိုပြောခဲ့တာပါ Social Democrat လို့သူ့ကိုယ်သူပြောတဲ့အာဒန်ဟာအသက်38နှစ်အရွယ်မှာကဘာပေါ်မှာအသက်အငယ်ဆုံးအမျိုးသမီးနိုင်ငံခေါင်းဆောင်ဖြစ်သလို2018ဇွန်လ21ရက်နေ့ကတမီတူးမွေးဖွားခဲ့တဲ့အတွေ့လေသူဟာယာဒူးထမ်းဆောင်စဉ်မွေးဖွားခဲ့တဲ့ကဘာပေါ်မှာဒုတိယမြောက်အမျိုးသမီးနိုင်ငံခေါင်းဆောင်ဖြစ်ပါတယ်ပထမဦးဆုံးပုဂ္ဂိုလ်ကတော့ပါကစ္စတန်ကဘနာဇီယဘူတိုဟာဝင်ကြီးချုပ်ဘဝနဲ့အသက်30မှာသားသမီးမွေးဖွားခဲ့တာဖြစ်ပါတယ်ဝင်ကြီးချုပ်ယာဒူးနဲ့ဝီကင်းစာကလေးကိုကြည့်တဲ့အလုပ်တွေကိုတွဲပြီးခြေပြွန်အောင်လုပ်နိုင်ပါမလားဆိုတဲ့အမေကိုတော့ဝင်ကြီးချုပ်အာဒန်က
Women multitask every single day. Every single day. The sentiment in that piece suggests that women can only be
ယုတ်မီဒွေနေနဲ့ညစီမဲတာဝန်ပေါင်းစုံလုပ်နေရတာပါမြို့သမီးတွေကမိခင်တွေဖြစ်ရင်ဖြစ်နောက်ဆိုတခြားအလုပ်တလုပ်ပဲလုပ်နိုင်တယ်ဆိုပြီးလူတွေကယူဆကြပါတယ်ကျမအနေနဲ့ဝင်ကြီးချုပ်ရောမိခင်တူအနေနဲ့ရောတော်ဝင်ကြည်အောင်လုံနိုင်ပါမလားဆိုရင်လုံနိုင်တာပေါ့လို့ဖြေရမှာပါအကူညီတော့ယူရမှာပေါ့လို့အာဒင်ကဖြေခဲ့တာပါသူ့ရဲ့အကူကတော့ခင်မွန်းဖြစ်သူ Clark Gifford ပဲဖြစ်ပါတယ်တမီးဖြစ်သူ Navy ကိုထိမ့်ပေးဖို့သူ့မှာကလေးချင်းရဲ့အတွေ့အကြုံရှိပါတယ်လို့ Gifford ကသတင်းမီဒီယာကိုခုလိုပြောခဲ့ပါတယ်
Of course I have held my
ကျွန်တော်ဒူဒူမတွေကိုကျွန်တော်ထိမ့်ခဲ့ပူပါတယ
်ဒါပြင် Gifford အနေနဲ့သူတို့စည်းမောင်နှံကြယူအဆသဘောထားအမြင်တွေကိုထောက်ပြလေးရှိပါသလားဆိုတဲ့အမေကတော့ခင်မွန်းဖြစ်သူ Gifford က
Yeah, oh yeah, absolutely.
ပြောမှာပေါ့ဗျာတေးကြတာပေါ့
ဝင်ကြီးချုပ် Jason Arden အနေနဲ့မကြသည့်မိကလည်းဈေးဝယ်ထွက်စဉ်ကလေးတွေတပုန်ကြီးနဲ့ဈေးဝယ်လာတဲ့မိခင်တူပက်ဆန်အိတ်မေ့ချန်ခဲ့တဲ့ဖြစ်ရနဲ့ဂျုံခဲ့လို့အဲ့ဒီအမျိုးသမီးဝယ်ခဲ့တဲ့ပစ္စည်းတွေအတွက်မိခင်ချင်းကိုချင်းစာပြီးသူကတာဝန်ယူစိုက်ထုတ်ပေးခဲ့တဲ့ဖြစ်ရနဲ့ပတ်သက်လို့လေသ တရီမီဒီယာတွေမှာချီချူးဖော်ပြခဲ့တာကြကြတာတွေ့ရပါကြောင်းတင်ပြရင်ဒီသတင်းပတ်ရဲ့အမျိုးသမီးများကန္တာကိုညီကုန်းချုပ်အပ်ပါတယ်ရှင် You can bend but never break me cause it only serves to make me more determined
ဒေါ်လာလာတန်စီစဉ်တင်ဆက်တဲ့အမျိုးသမီးကန္တာအပီးအခုတစ်ပတ်သုဒ္ဓဆုံလင်အမေရိကန်တခွင်အစီအစဉ်မှာတော့ယဉ်ကျေးမှုဖလှယ်ရေးအစီအစဉ်နေနဲ့အမေရိကန်ပြည်ထောင်စုမှာရောက်ရှိနေတဲ့မနှင်းလေရဲ့ Fulbright ပညာတော်သင်ဘဝအတွေ့အကြုံအကြောင်းကိုကိုအောင်ကမေးမြန်းတင်ပြပေးထားပါတယ်ရှင်
မနီလေးကဒီအမေရိကန်ပြည်ထောင်စုဝစ်ကွန်ဆင်ပြည်နယ်ပေါ့နော်ဝစ်ကွန်ဆင်တက္ကသိုလ်မှာကျောင်းလာတက်နေလို့ကျွန်တော်တို့သိရပါတယ်ဆိုတော့ဟိုဘလို့အစီအစဉ်နဲ့ဟိုရောက်လာလဲဆိုတာကိုအရင်ဆုံးစပြီးတော့ပြောပြပေးအောင
်ဟုတ်ကဲ့ဟိုဟာကျမအခုဒီ University of Wisconsin Madison ကိုကျောင်းလာတာကတော့ Fulbright Foreign Language Teaching Assistant လို့ခေါ်တဲ့ Scholarship Program လေးနဲ့ရောက်လာတာပါအဲ့ဒီ program လေးကကျမတို့ဒီ Fulbright scholarship program လေးအမျိုးအစားအများကြီးရှိတဲ့ထဲမှာကျမဟို program တစ်ခုပေါ့နော်သူကဘယ်လိုမျိုးလဲဆိုလို့ရှိရင်ဒီမြန်မာဘာသာစကားကိုဒီကတက္ကသိုလ်သက်ဆိုင်ရာတက္ကသိုလ်တစ်ခုခုမှာသင်ကြားပေးတဲ့အဲ့လိုမျိုး program လေးပေါ့နော်အဲ့တော့မြန်မာစာဆရာမအနေနဲ့ရောက်လာတာပါဟုတ
်ဆိုတော့ဒီမြန်မာစာသင်ကြားပေးဖို့အတွက်မြန်မာစာဆရာမအနေနဲ့ရောက်လာတယ်ဆိုတော့ကောဒီတက်ကတူမှာဟိုကိုကပြန်ပြီးတော့ဘာတွေလေ့လာဖို့အခွင့်အရေးရပါလဲ
ဟုတ်ကဲ့ဟိုတစ်ဖက်မှာလည်းကျမတို့မြန်မာစာဆရာမအနေနဲ့ရောက်လာသလိုမျိုးနောက်တစ်ဖက်မှာကျတော့လည်းကျမတို့ဘလို့အခွင့်အရေးတွေရလဲဆိုတော့ဟိုဆက်မစာတိုင်းမှာအတန်းနှစ်တန်းစီတက်လို့ရပါတယ်ရှင်အဲ့ဒီအတန်းနှစ်တန်းကတော့ဒါကိုစိတ်ဝင်စားတဲ့အဲ့လိုမျိုးဘာသာရပ်ကိုမဆိုပေါ့နော်ဘယ်ဘာသာရပ်ကိုမဆိုတက်လို့ရတယ်ဒါပေမဲ့လို့သူတို့ရဲ့ကန့်သက်ချက်လေးတစ်ခုရှိတာကဒီ scholarship program နဲ့လာတဲ့အတွက်ကြောင့်မို့လို့ဒီဘယ် semester မှာမဆိုဒီ first semester ပဲဖြစ်ဖြစ် second semester ပဲဖြစ်ဖြစ်အဲ့ဒီတစ်ခုခုမှာတော့ကျမတို့ American နဲ့ပတ်သက်တဲ့ဒီဟိုဟာဘာသာရပ်လေးတစ်ခုတက်ပေးရတယ်ပေါ့နော်။ဘာလို့လဲဆိုတော့ဒီ program ကလည်း cultural exchange program ဆိုတော့ကိုယ့်ရဲ့မြန်မာဘာသာစကားကိုယ့်ရဲ့မြန်မာ culture ကိုလည်းတွားပြီးတော့ဖြန့်ဝေသလိုမျိုးသူတို့ရဲ့ဒီ American နိုင်ငံရဲ့ culture နဲ့ literature အဲ့လိုမျိုးတစ်ခုခုဆက်ဆက်တာလေးကိုလည်းကိုကပြန်ပြီးတော့လေ့လာရတယ်။ကျန်တဲ့ဟာကတော့ကိုကြိုက်တဲ့ကိုဝါသနာပါတဲ့အတန်းကိုတက်လို့ရတယ်ရှင်။
ဘလို့အစီအစဉ်လေးကိုလေ့လာပြပါလဲ
program က10လ10လမှာမှသူက non degree program certificate ရမယ်ပေါ့နော်ဒါပေမဲ့လို့ဒီဟိုဘွဲ့လေ degree တွေမရပါမယ်လို့လေဟိုကိုရလိုက်တဲ့ experience တွေကလေဟိုအရန်ဟိုများတယ်ကျွန်မဆိုလို့ရှိရင်အခုဒီလိုမလာခင်တော့ကအဲ့လိုမျိုးအဲ့လောက်ကြီး experience တွေကိုအတွက်ရလိမ့်မယ်လို့မထင်ထားဘူးပေါ့နော်ကိုပေါ့ပေါ့ပါပါပဲ။ native speaker ဆိုပြီးတော့မြန်မာစာသွားသင်ရတယ်ပေါ့နော်။အဲတစ်ဖက်မှာလည်းကိုတက်ချင်တဲ့ဘာသာလေးတက်မယ်ပေါ့နော်။ဟိုဟိုဘာသာရပ်လေးတက်မယ်။အဲ့လောက်ပဲဟိုစိတ်ထဲမှာအရင်မမျှော်မှန်းထားပေမဲ့လို့လေ။တကယ်တမ်းရလိုက်တဲ့အတွေ့အကြုံတွေရကြတော့လေဒီ certificate ဆိုတာထက်ပိုတယ်ပေါ့နော်။ English language နဲ့ပတ်သက်ပြီးတော့လေကိုရဲ့ပို့ပြီးတော့အရင်တော့ထပ်ပို့ပြီးတော့ကောင်းလာတယ်လို့ကိုခံစားရတယ် confidence ပိုရှိလာတယ်အဲ့လိုပဲဟိုကျမတို့ဟို communicative skill မှာလဲ social dealing ဆိုလို့ရှိရင်လည်းဒါကိုအားကိုကိုပြီးတော့အားကိုရတဲ့ကျမတို့ self confidence ကလည်းအရင်တော့ထပ်ပို့ပြီးတော့တက်လာတယ်ပြီးခဲ့တဲ့ fall semester တော့ကျမတက်တဲ့အတန်းနှစ်တန်းကတန်းက introduction to qualitative research ပေါ့နော်ကျမဒီသူတည်တနာလောက်တောင်စိတ်ဝင်စားတဲ့အတွက်ကြောင့်မို့လို့အဲ့ဒီအကြောင်းလည်းပို့ပြီးတော့သိချင်တဲ့အတွက်ကြောင့်မို့လို့ဒီ research နဲ့ပတ်သက်တဲ့အတန်းတက်တယ်ပြီးတော့နောက်တစ်ခုကကျောင်းကျွန်မကိုယ်နိုင်ငံမှာဆိုလို့ရှိရင်လည်းအင်္ဂလိပ်စာသင်နေဆရာမဖြစ်တဲ့အတွက်ကြောင့်မို့လို့နောက်တစ်တန်းက introduction to TESOL method ဆိုပြီးတော့ဟို English language ကို second language အတွက်အဲ့လိုမျိုးဟိုဖြစ်တဲ့သင်တဲ့ course ကိုတက်တယ်ပြီးတော့လို့ရှိရင်အခုဒီ semester မှာတော့ spring semester မှာတော့ဒါခုနကဦးမပြောခဲ့သလိုပဲ scholarship ရဲ့လိုအပ်ချက်အရကျမAmerican identity 21st century literature ဆိုပြီးတော့ဒါ American ရဲ့ identity ကိုကျမတို့ဒီ literature တွေရနေပြီးတော့ 21st century literature တွေရနေပြီးတော့ဟို focus လုပ်ပြီးတော့လေ့လာတဲ့အတန်းတက်တယ်
မြန်မာပြည်ကနေစပြီးတော့လာတယ်ဆိုကြတဲ့ကဟိုဒီအကြောင်းမှာသွားပြီးတော့ပညာသင်ယူ exchange အစီအစဉ်နဲ့ပေါ့လေသွားမယ်ဆိုတာမျိုးကိုသူတို့ကစီစဉ်ပေးတာလား
ဟုတ်ပါတယ်ရှင်ဟိုလေကျမတို့ဒီ ဟို American Embassy page မှာသူတို့ Fulbright scholarship နဲ့ပတ်သက်ပြီးတော့သူတို့ program တွေကျင်းညားတယ်ပေါ့နော်ကျမတို့နှစ်တိုင်း application form တွေအတွက်ကိုကျင်းညားတယ်အဲ့လိုကျင်းညားတဲ့စီမှာမှာကျမတို့ Fulbright ဆိုလို့ရှိရင်သူကဟိုဟာ foreign students အနေနဲ့ master program ရှိတယ်ပြီးသွားလို့ရှိရင်ကျမအခုလုပ်နေတဲ့လာရောက်တဲ့ Fulbright foreign language teaching assistant ဆိုပြီးတော့ program ရှိတယ်အဲ့လိုမျိုးတခါလေသူကကျင်းညားထားပြီးသားပေါ့နော်ဒီ application form မတင်ခင်ပါလေအဲ့တော့အဲ့လားဟိုမှာကိုကြိုက်နှစ်သက်တဲ့ကို scholarship tag ကိုကိုရွေးပြီးတော့ရှောက်တာဖြစ်တဲ့အတွက်ကြောင့်မို့လို့ဒီလိုမလာခင်တည်းကကိုကမြန်မာစာသင်ရမယ်ဆိုတာကိုကိုကြိုသိပြီးသားပေါ့နော
်ဆိုတော့ဒီမှာကဟိုမြန်မာစာကိုသင်ကြတယ်ဆိုတဲ့အခါကျတော့ American ចောင်းသားတွေပဲအထူးသဖြင့်သင်ကြတာလား
အာဟုတ်ကျမအခုလက်ရှိကတော့လေသင်နေတာဟို American ចောင်းသားလည်းပါတယ်ပြီးသွားလို့ရှိရင်ဒီ Asian ဘက်ကလည်းပါတယ်ပေါ့နော်တရုတ်ကပါတယ်ထိုင်းနိုင်ငံကလည်းပါတယ်ဟုတ်ကဲ့
ဆိုတော့ဟိုဘလို့ចောင်းသားတွေကအဓိကဒီမြန်မာဘာသာစကားကိုသင်ကြားကြတာပါလဲ
ဒီသူတို့လုံးမဲ့ဘာသာရဲ့နယ်ပယ်မှာကျွမ်းကျင်ကျွမ်းကျင်သူတို့ရဲ့ဘာသာရဲ့နယ်ပယ်မှာကျွမ်းကျင်တာနဲ့တွေဟိုမလုံလောက်ဘူးပေါ့နော်တော်ဒီမြန်မာနိုင်ငံကိုလာပြီးတော့ဒီမြန်မာနိုင်ငံဥမာဟိုထားလိုက်ပါတော့ဒီမနုဿဗေဒဆိုလို့ရှိရင်လည်းဒီမြန်မာနိုင်ငံနဲ့ဆိုင်တဲ့ဟာကိုလုံးဝဖြစ်တဲ့အတွက်ကြောင့်မို့လို့သူတို့ဒီမြန်မာဘာသာစကားကိုတိတိကျကျထဲထဲဝင်ဝင်သိတော့မှသာဒီပို့ပြီးတော့သူတို့ရဲ့ PhD လုပ်တဲ့အချိန်မှာ data ကောက်တဲ့အချိန်မှာဖြစ်ဖြစ်ဟို information တွေသတင်းချက်လက်တွေဒီသူတို့ရဲ့ PhD အကစုဆောင်တဲ့အချိန်မှာပဲဖြစ်ဖြစ်ဒါဟာဘာသာစကားကအရင်အရေးပါတဲ့အတွက်ကြောင့်မို့လို့ပေါ့နော်သူတို့ကဒါကိုမဖြစ်မနေဟိုမြန်မာဘာသာစကားကိုသူတို့လေ့လာကြတယ်ပြီးတော့လေနောက်တစ်ခုကသူတို့ကိုယ်တိုင်ကလည်းဒီစိတ်ဝင်စားမှုလည်းပါတာပေါ့เนาะတခြားနိုင်ငံတွေကိုမရွေးပဲနဲ့ဒီသူတို့ရဲ့အသက်ဆိုင်ရာ field မှာမြန်မာနိုင်ငံကိုရွေးတယ်ဆိုတော့ဒါမြန်မာဘာသာစကားကိုသူတို့ရဲ့ပင်ကိုစိတ်ဝင်စားမှုပေါ့ပြီးတော့သူတို့ရဲ့ဒီ low access အရာပေါ့เนาะအဲ့ဒါကြောင့်မို့အရင်ရေးပါပါတယ်သူတို့အတွက်တော့
အဲနောက်ဆုံးမိကုတ်မှာဆိုတော့မနေ့လဲအနေနဲ့အခုဒါအမေရိကမှာရင်ကျိမှုဖလဲရေးအစီအစဉ်ရပါတော့ကိုကလည်းပဲမြန်မာစာသင်ပြီးတယ်ဒီမှာလည်းပဲအမေရိကန်အကြောင်းကိုကိုကပြန်ပြီးတော့လေ့လာခဲ့တယ်ဆိုတော့အမေရိကန် identity ပေါ့လေတခုကိုပြောပါဆိုလို့ရှင်ဘာမြင်ဖြစ်မလဲခင်ဗျာ
သူတို့ကဟို creativity နဲ့အဲ့လိုမျိုး problem solving skills တွေကိုဦးစားပေးပြီးတော့သူတို့ရဲ့နိုင်ငံကိုဟိုဘယ်လိုပြောမလဲပို့ပြီးတော့တိုးတက်အောင်လုပ်တယ်ဒီမှာမြင်မိတယ်ပေါ့ငယ်ငယ်လေးတည်းကသူတို့ကဒီသာတဲ့ပုံစံတွေမှာပါအဲ့လိုမျိုးတွဲပြီးထည့်ပေးထားတယ်ပေါ့နော်ကျမခုမြင်ရတော့ဆိုလို့ရှိရင်သူကဘာတင်တင် theory နဲ့လက်တွေ့နဲ့အမြဲတွဲထားတယ်အဲ့အကြောင်းမို့လို့ပေါ့နော်ဒီကျောင်းပြီးသွားလို့ကိုယ့်ရဲ့လုပ်ငန်းမှကိုရောက်ပြီဆိုလို့ရှိရင်အမြဲအဲ့လိုမျိုးဒီအတွင်းခေါ်ပိုင်းနဲ့ဖြစ်လာတဲ့ဒီလိုမျိုး problem ပေါ်မှာသူတို့ကအမြဲအဖြေရှာဖို့အတွက်ကိုအစဉ်သက်ရှိနေတယ်ပေါ့နော်အဲ့လိုအတွင်းခေါ်ကလွတ်လပ်တယ်ပြီးသွားလို့ရှိရင်အမြဲ
အိုင်ဒီယာကကောင်းတယ်ဖန်တီးမှုအားကောင်းတယ်ပေါ့နော်အဲ့လိုမျိုးမြင်မိတယ်ရှင
်ကိုအောင်စီစဉ်တင်ဆက်တဲ့သုဒ္ဓဆုံလင်အမေရိကန်တခွင်အစီအစဉ်ကိုနားဆင်ခဲ့ရတာပဲဖြစ်ပါတယ်ရှင
်ရုပ်မြင်သံကြားနဲ့ radio season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကနေပြီးတော့မြတ်တာဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးတင်ကြတယ်ဆိုရင်တော့ကျွန်တော်တို့ VOA ကိုစာရေးတာဖို့ဖိတ်ခေါ်ပါတယ်နော်စာလိုက်ကနေစာပို့မယ်ဆိုရင် VOA American တန်မြန်မာပိုင်း season လို့လိမ့်မို့ပြီးတော့စာရေးတတာအမှတ် 855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်။အီးမေးလ်ပေးဖို့မယ်ဆိုရင် bammi@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Bammi's News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။တော်ရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်
VOA မြန်မာပိုင်းရဲ့တောက်ကြညပိုင်းစီစဉ်တွေကိုဆက်လက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုနားဆင်ကြရမယ့်သိပ္ပံနဲ့နှီးပညာစီစဉ်မှာတော့မဲခေါင်ဒေတာဖွံ့ဖြိုးတိုးတက်ရေးအတွက်လှုပ်ဆောင်ပေးနေတဲ့ပြိုင်ပွဲတွေနဲ့ပတ်သက်ပြီးတော့အကဲပြတ်ဒိုင်းလူကြီးတဦးဖြစ်တဲ့ရန်ကုန်တက္ကသိုလ်ကဒေါက်တာစိမ့်လဲအေးကိုဒေါက်ခင်မျိုးသက်ကမေးမြန်းစီစဉ်တင်ဆက်ပေးထားပါတယ်ရှင်။
မြန်မာအပါဝင်မဲခေါင်ဒေသရင်း6နိုင်ငံရဲ့ YICMG ကလန်ချန်မဲခေါင်ဒေသဖွံ့ဖြိုးတိုးတက်ရေးလူငယ်များရဲ့စမ်းသစ်တီထွင်မှုပြိုင်ပွဲတွေတစ်နှစ်ကိုနှစ်ကြိမ်ကျင်းပပေးနေပါတယ်။မဲခေါင်ဒေသဖွံ့ဖြိုးရေးအတွက်လှုပ်ဆောင်နေတဲ့ဒီပြိုင်ပွဲတွေကိုလူငယ်တွေစိတ်ဝင်စားအောင်ဘာတွေလုပ်နေပါသလဲ။ပြိုင်ပွဲအကဲဖြတ်တူဖြစ်တဲ့ရန်ကုန်တက္ကသိုလ်ကပါမခဒေါက်တာစိမ့်နေကပြောပြပေးပါဦး။2019 YICMG ပြိုင်ပွဲမှာမြန်မာနိုင်ငံကိုစားပြုရန်ကုန်တက္ကသိုလ်ယူပပေရပထမနေ့ဂုံလူရန်ကမောင်အုပ်စိုးကျော်မတ်မေမြန်းနိုးဦးနဲ့မောင်ဇွဲထက်တို့ကနေနဲ့ဇီဝဆွန့်အင်ရောပြီးတုံးလို့ရတဲ့အချောက်ခံဆက်တီထွင်မှုနဲ့အကောင်းဆုံးဆုဆုခုခဲ့တယ်လို့ရန်ကုန်တက္ကသိုလ်ဓာတုပေရအထူးပြုမဟာသိပ္ပံကျောင်းသူမတ်ခိုင်ဖြူဖြူသန့်ဦးဆောင်ပြီးလာအိုစ်နဲ့ဗီယက်နမ်ကကျောင်းသူကျောင်းသားနှစ်ဦးပါတဲ့အဖွဲ့ရဲ့ project ကအကောင်းဆုံးနိုင်ငံတကာအဖွဲ့အစုကိုရရှိခဲ့ပါတယ်။ဒီလိုပြိုင်ပွဲတွေဘာကြောင့်ကျင်းပပေးနေတာပါလဲ။
ဒီမှာဒီ 21st century curriculum နဲ့သွားကြဖို့ရေဒီအကုန်လုံးလုပ်နေတဲ့အချိန်မှာစာတက်ဖို့အတွက်ကြီးမဟုတ်ဘူးပေါ့နော်။ကျောင်းပြီးသွားတဲ့ခါကျလို့ရှိရင်ဘယ်လို career တွေကိုသွားမလဲဆိုတဲ့ဥစ္စာကိုပါကြည့်ပြီးတော့ဟိုပြင်ဆင်ပေးတဲ့အနေနဲ့ curriculum တွေရော system တွေရောဒီမှာကကျောင်းဖို့အတွက်လုပ်နေကြတယ်ပေါ့နော်။တခြားနိုင်ငံတွေကလည်းအဲ့လိုမျိုးတွေကိုဝင်နေကြပြီဖြစ်တဲ့အတွက်စတင်တာတွေမဟုတ်ခဲနဲ့ပေါ့နော်။ကျောင်းပြီးရမယ်ဆိုတော့ဘာတွေလုပ်ကြမလဲဘယ်လိုမျိုးသွားမလဲဆိုတဲ့ဟာတွေကျောင်းနေတဲ့သဘောမှာဒီ season တွေကတော့ထိရောက်ပါလိမ့်ရှင်။
ရန်ကုန်တက္ကသိုလ်မှာလူငယ်တွေအတွက်ပြိုင်ပွဲတွေကိုနှစ်ဆင်ကျင်းပပေးနေတာပါ
။ရန်ကုန်တက္ကသိုလ်မှာလေကျွန်တော်နှစ်တိုင်းနှစ်တိုင်း5-10ဆိုပြီးတော့ကြိုင်တိုင်းလေအဲ့ဒါအကြီးကျယ်လုပ်ပါလေ Every December မှာပါ2020 December ရန်ကုန်တက္ကသိုလ်နှစ်တရာပြည့်ခမ်းတာအဲ့အခမ်းအနားမတိုင်ခင်မှာရာသီအကျိုးဆိုပြီးတော့ကျွန်တော်က Science Fair ကိုလုပ်လာတာ3-4နှစ်ရှိပြီရှင်။အဲ့ Science Fair မှာကြိုင်တဲ့ major ပေါင်းစုံရဲ့ဒီ project တွေအကုန်လုံးထဲမှာအခုဒီ lesson နဲ့ပုံမှာဥပဒေအဖွဲ့လေးကအဲ့ Science Fair မှာပထမဆုံးကိုရခဲ့ပါလေရှင်။
ဒီလိုထိရောက်မှုရှိတဲ့ YCMG ပြိုင်ပွဲအစီအစဉ်ကိုတစ်နှစ်ကိုနှစ်ကြိမ်ကျင်းပပေးတာပါ။
အပမဇန်နဝါရီမှာလုပ်တဲ့ဟာမဲတော်ဆောင်နိုင်ငံတွေကတနိုင်ငံစီမှာသူကပတ်လုပ်တာပေါ့နော်။ဒုတိယဇူလိုင်မှာလုပ်တဲ့ဟာကိုတော့ဒီတရုတ်မှာပဲအမြဲလုပ်တယ်။ Shanghai University Student ဒါမှမဟုတ်ရှင်လဲ Queen Kai လို့ပါတော့အဲ့လိုပေါ့။ဆက်ပတ်ပြီးတော့သူကလုပ်တယ်။အဲ့ဒီဥစ္စာတောက်လို့ရှင်သူရထားတဲ့အဖွဲ့တွေပဲသူကပြန်ဖိတ်တာ။သူရပြီးတော့ဒီ6လအတွင်းမှာဇန်နဝါရီက present လုပ်ခဲ့တဲ့ future plan တွေကဘာတွေသူတို့ထပ်ပြောများထပ်လုပ်ထားလဲဆိုပြီးတော့ develop လုပ်ထားတဲ့ဒီ project ကိုပြန်ပြီး present လုပ်လာတာပေါ့နော်။
တိယတက္ကသိုလ်တွေမှာကျင်းပတဲ့ဇူလိုင်ပြိုင်ပွဲအတွက်လာရောက်ရှင်ပြိုင်တဲ့အကြောင်းသားတွေသူတည်တနာပြုလုပ်နိုင်ဖို့တည်ထောင်နေရာ incubation center လေးတွေထားပေးပါတယ်
။တရုတ်မှာ incubation center တွေအများကြီးရှိရပါဘူး။ဘယ်တောင်းမှမဆိုအဲ့ဒီ incubation center ကိုလာပြီးတော့ကိုလုပ်ချင်တဲ့ဟာကို create လုပ်လို့ရတယ်။သူ့အပိုင်းနဲ့သူပေါ့ computer နဲ့ပတ်သက်တဲ့အပိုင်းဆိုလဲအဲ့ computer နဲ့ပတ်သက်တဲ့အခန်းတွေအများကြီးပေါ့နော်။အခန်းတွေခန်းတွေရှိရအဲ့မှာဆိုကျောင်းသားတွေက logbook တွေမှာပဲ register လုပ်ပြီးတော့ကိုလုပ်ချင်တဲ့ဟာကိုဝင်ပြီးတော့ကိုယ့်သဘောနဲ့ကိုလုပ်လို့ရတဲ့ center ကြီးတွေပေါ့နော်။အဲ့ဒါတွေကိုလိုက်ပြတဲ့အခါမှာကျမတို့ clinic တွေက incubation center ပါကဒီမှာမရှိသေးဘူးဆိုတော့အရင်စိတ်ဝင်စားကြတယ်ရှင်။အဲ့ဒီ July မှာဆိုရင်ဘာလို့ပါခေါ်သွားလဲဆိုတော့ကျမတို့ဟိုမဲကောင်ကြီးစတဲ့နေရာပေါ့နော်။အဲ့ဒီနေရာကိုခေါ်သွားတယ်ခေါ်သွားပြီးတော့မှဟိုပွဲလေးတွေပါလေးလုပ်တယ်။မဲကောင်ဒီကတိုးတက်ရေးအတွက်ဟိုနဲ့ပတ်သက်တဲ့ဟာလေးတွေသူလုပ်ပါတယ
်။ဆိုတော့ဒီပြိုင်ပွဲဝင်ဖို့အတွက်ကိုမြန်မာနိုင်ငံကဒီចောင်းသားတွေပေါ့နော်။သူတို့ဘယ်လိုအသိပေးပါလဲ။ဘယ်ပြိုင်ပွဲကိုဒီလိုတွေလုပ်တယ
်
ဆိုတာမျိုးလေ။
အဲ့ဒါကြတော့ expert committee ကနေရာရှိထားပြီးသားဖြစ်တယ်ကျွန်မ expert committee ကိုဒီ YCMG ပေါ့နော်ဒီ student university university မှာရှိတယ်ခွဲရလीပြောမှာ January ပွဲအတွက်ဆိုလို့ရှိရင်တို့က September လောက်ဆိုလို့ရှိရင်ပို့ပြီးရှင်အဲចောင်းသားတွေစခေါ်ပြီးပေါ့နော်ဒီတိုင်ပွဲဝင် project team တွေကိုစခေါ်ပြီးဆိုတော့ form တွေပို့လိုက်တယ်ဒါပေမဲ့အခုလောလောဆယ်မှာတော့ရန်ကုန်တက္ကသိုလ်ကလူတွေကိုပဲတင်ပြသေးရပေါ့နော်အဲတခြားတက္ကသိုလ်ကဒီတွေလည်းတင်လို့ရရရှင်သူက service salary form တွေပို့လိုက်တယ်အဲ့ဒါဆိုကျွန်မတို့ကကျော်နာတွေကတ်ပြီးတော့မှဒီကြိမ်ပွဲကိုဝင်ကြဖို့ဆိုတော့ចောင်းမှာ announce ထုတ်လိုက်တယ်ပေါ့ဆိုရင်အဲ့ announce ထုတ်ပြီးသွားတဲ့ခါကျရင်ကလေးတွေကသူတို့ကသူတို့ project တွေပြင်ဆင်ကြတယ်လုပ်ကြတယ်လုပ်ပြီးတော့ကျွန်မတို့က deadline ပေးထားတယ် end of
of November အဲ့လောက်ဆိုလို့ရှိရင်ဇန်နဝါရီအတိုင်းကိုတို့အကုန်လုံးကနေပြီးတော့မှ project တွေလာတင်ကြပါတယ်လာတင်တဲ့အချိန်မှာ project ဘယ်နှခုရှိလဲအဲ့ဒီမှာ6နိုင်ငံစလုံးက expert committee တွေ review လုပ်ပြီးတော့မှတင်လာတဲ့အချိန်မှာတနိုင်ငံကို3-4ခုပြန်ရွေးထုတ်လိုက်တာရှင
်ဆိုတော့မြန်မာနိုင်ငံကအမြဲတမ်းဖို့ committee ဝင်အနေနဲ့2ယောက်ရှိမှာပေါ့နော်ဘသူတွေပါလဲအဲ့ဒါ
ဟုတ်ကဲ့အဲ့ဒါကျွန်မဒေါက်တာစိတ်မေးပမောက်ခါအခုဆိုရင်တော့ကောင်းဝင်းရှင်ရဲ့ရွေးပညာဌာနပေါ့နော်ရန်ကုန်တက္ကသိုလ
်
နောက်တစ်ယောက်ကကြတော့ဒေါက်တာခင်ထုံးမြင့်ကြည်ပမောက်ခါဥပဒေပညာဌာနရန်ကုန်တက္ကသိုလ် science ကတယောက် art ကတယောက်ပေါ့နော် science of art ကိုဝန်ဆောင်နေတာဆိုတော့လေသူက clinic ကြီး clinic ကြီးတယ်လေ clinic မတူဘူးပေါ့နော်သူပြီးခဲ့တဲ့ခေါင်း clinic တော့ဆိုရင် tourism နဲ့ပတ်သက်တာအဲ့6နိုင်ငံတောင်းပါတောင်းပြီးပြီးပေါင်းပြီးတော့မှသူကဒီလို website တစ်ခုကိုထောင်းလိုက်မယ်ပေါ့အဲ့ website ကနေပြီးတော့မှအဲ့နိုင်ငံတွေကိုပွားပို့တဲ့ဘလို့ပါလဲအဲ့လိုမျိုးတွေပေါ့နော် ID ဘက်နဲ့ပတ်သက်တာတွေဆိုတော့ website တွေထောင်းမယ်ဥမာခရိုင်မြို့ကြီးကဒီနေ့ကအရန်စေးတွေကောင်းတယ်ပေါ့ဥမမာပါနော်ဒီခရိုင်မြို့ကြီးကိုရန်ကုန်တိုင်းကလည်းစိုက်တယ်ပဲခူးတိုင်းကလည်းစိုက်တယ်အေရဝီတိုင်းကလည်းစိုက်တယ်ဝိုင်းစိုက်တဲ့အခါမှာတကယ်အတိပေါ်တဲ့အချိန်ကျတော့ဒီစိုက်တဲ့သူကများနေတဲ့အတွက်ကြောင့် supplier တအားများသွားတယ်ဒမန်းကနေသွားတဲ့အခါမှာဈေးလျော့သွားတယ်ဘယ် area မှာဒီအပင်ကတော့ဘယ်လောက်စိုက်ထားပြီးပြီဆိုတာကိုကြားတဲ့ဒီ software ပေါ့နော်အဲ့ software လေးနဲ့ကြည့်လိုက်တာနဲ့ဩဒီ product ကတော့ဒီ junior တွေတော်တော်များများစိုက်ထားပြီးဆိုငါတို့ဒါမစိုက်တော့ဘူးနောက်တစ်ခုပြောင်းစိုက်မယ်အဲ့လိုမျိုးကြည့်လို့ရတဲ့ software လေးကိုတည်ထွင်တဲ့ဟာလေး
ဟုတ်အားကတီထွင်မှုတွေဘာတွေရှိပါလဲ
အောက်ကလူတွေဆိုလို့ရှင်ဝိဇာပိုင်းဆိုရင်တော့ဥမာတပတ်ပြောသလိုပေါ့နော်ဟိုလန်ဆန်းမဲကောင်ဥမာဖွဲ့စည်းတစ်ခုဖွဲ့လိုက်မယ်ပေါ့အဲဘယ်နိုင်ငံနေပြီးတော့မှဘယ်နှစ်ယောက်စီနဲ့ဖွဲ့ပြီးတော့မှဒီတိုးတက်ရေးအတွက်ကိုသူတို့ဘယ်လိုလုပ်ကြမလဲဆိုတဲ့ဟာမျိုးရှိတယ်နိုင်ငံအချင်းချင်းပူးပေါင်းပြီးတော့ဆောင်ရွက်လို့ရမယ်လူမျိုးရေးနဲ့ပတ်သက်တာဘယ်လိုအဖွဲ့တွေဖွဲ့ပြီးတော့မှအဲဘယ်လိုဆောင်ရွက်ကြမလဲဆိုအဲ့ဒါလည်း project ပဲရှင
်ကောင်းတာပေါ့နော်တိတ်ပံဝိဇာရောလူငယ်တိုင်းပါဝင်နိုင်တဲ့ project ပေါ့နော
်ဟုတ်ပါတယ်
ဒီကတော့မြန်မာနိုင်ငံကဒီတက်ကလို့အကြောင်းသူအကြောင်းသားတွေပဲလားတခြားဟိုအထက်တန်းတို့အလယ်တန်းတို့လူငယ်တွေရော
တခြား University တွေပေါ့နော် University မှာမှ Undergrad တွေပေါ့နော် Graduate မပါဘူးပေ
ါ့မဲခေါင်ကမြန်ကျောင်းက6နိုင်ငံပေါ့နော်တခြားနိုင်ငံတွေရောသူတို့ဘယ်လိုမျိုးလုပ်နေကြလဲလူငယ်တွေသိအောင်လို့နိဒီလိုပြိုင်ပွဲတွေရှိတယ်ဒါမျိုးလုပ်ရအောင်ဆိုပြတော့
ခုဒီမြန်မာပေါ့နော်ကျွန်တော်တို့နိုင်ငံ6နိုင်ငံစလုံးမှာအဲတက်ကလို့ပေါ့နော်ဒီမြန်မာပြည်တက်ဆိုရင်ရန်ကုန်တက်ကလို့အဲ့မှာကျွန်တော်တို့ Youth Exchange Center ဆိုပြီးတော့ Framework ဝင်ကြီးကဏ္ဍကိုလည်းစတင်ထားပါပြီကျလာပြီဆိုရင်ကျမတို့ MOU ထိုးပြီးတော့မှ Youth Exchange Center ဆိုပြီးတော့ကျမတို့ဒီမှာဖွင့်ပါမယ်ဖွင့်တဲ့အခါကျောင်းသားတွေအကြားမှာပေါ့နော်ဒီလိုမျိုးတံခွဲတွေရှိတယ်ဆိုရင်ဟာပို့ပြီးတော့ကြောင်းနိုင်မယ်လို့ထင်နေရှင် Youth Exchange Center လုပ်ဖို့အတွက်ကဒီနိုင်ငံ၅နိုင်ငံစလုံးကိုအခုစီစဉ်ထားလိုက်ပြီးသက်ဆိုင်ရာဝန်ကြီးဌာနတွေပါတယ်စတင်ထားပြီးပြီရည်ရွယ်ထားတာတော့ဇူလိုင်လမှာဒီနှစ်အတွက်ဒုတိယကြိမ်ပွဲရှိတယ်အဲ့ပွဲမှာအကုန်လုံးထိုးနိုင်ဖို့ဒီမှန်ထားပါတယ်ရှင
်ဒေါက်တာစိမ့်လည်အေးရဲ့ပြောကြားခြင်းနဲ့ပဲဒီသတင်းဖတ်တဲ့တိတ်ပံတဲ့မြေပညာကဏ္ဍကိုဒီမှာပဲရနာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆောင်ကြပါမယ်
ဒေါက်ခင်မျိုးတဲ့စီစဉ်တင်ဆက်ထားတဲ့သိပ္ပံနဲ့နှီးပညာအစီအစဉ်ကိုနားဆင်ခဲ့ရတာဖြစ်ပါရဲ့ရှင်။ VOA မြန်မာပိုင်းရဲ့အစီအစဉ်တွေကိုဝေဖန်ကြံပြုစာရီရေးသားလို့ရတယ်။တည်သချင်းတွေတောင်းဆိုလို့ရဆိုရင် VOA ရဲ့အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်။စာတိုက်ကတစင်ဆက်သွယ်လို့ရင်တော့ VOA မြန်မာပိုင်းရန်ကုန်စာတိုက်ကြီးစာတိုက်သစ်တာအမှတ်855ကိုစာရေးသားပေးပို့နိုင်ပါတယ်။ဖုန်းနံပါတ်ကတော့2323812555လေးဖြစ်ပါရဲ့ရှင်။ခုကြံနေသေးတဲ့အချိန်အတွင်းသတင်းကျဉ်းချုပ်ကိုကိုအောင်လင်းကပြောပြပေးပါရှင
်။အမေရိကန်သမ္မတဒေါ်နယ်ထရန့်ဟာဒီနေ့မက္ကဆီကိုနိုင်ငံနဲ့နေဆက်ကိုတွားရောက်နေပါတယ်။အမေရိကန်ပြည်ထောင်စုတွေကိုတရားမဝင်ဝင်ရောက်လာနေသူတွေကိုမက္ကဆီကိုနိုင်ငံဘက်ကမတားဆီးနိုင်ခဲ့ရင်နေဆက်ကိုပိတ်ပစ်မယ်လို့ချင်းချောက်ပြီးနောက်တစ်နေ့မှာပဲသမ္မတနေဆက်ကိုတွားရောက်နေတာဖြစ်ပါတယ်။အီသီယိုးပီးယားလေကြောင်းလိုင်းကငါလေရင်ပြီးခဲ့တဲ့လတဲ့ပြတ်ကျခဲ့ရမှာလေရင်ကိုဆက်ရမသွားအောင်ထိမ့်ပြတဲ့စနစ်မှာပါတဲ့အာယုံကစစ်ဖြစ်စီချုပ်ယွင်းမှုနဲ့ဆက်နွယ်နေတယ်လို့ဘုံဝင်ကုမ္ပဏီကဝန်ခံပြောဆိုလိုက်ပါတယ်။ဘုံဝင်ကုမ္ပဏီအမှုဆောင်ရရှိချုပ်ဒန်နစ်စ်မိုလင်ဘတ်ကတော့တည်ဆုံသွားသူတွေအတွက်ဝန်ထမ်းစကားပြောကြားလိုက်တယ်လို့ရက်ဆိုင်ထားတဲ့ Max Amusa လေရင်မှာ software တွေအစားထိုးတက်ဆင်ပြီးသွားရင်ပြဿနာပြည်လည်နိုင်တဲ့အကြောင်းပြောဆိုခဲ့ပါတယ်။ဥရောပသမဂ EU နဲ့ဗြိတိန်နိုင်ငံနှုတ်ထွက်မဲ့ရက်ကိုနောက်ဆုတ်ပေးဖို့ဝန်ကြီးချုပ်ထရီဇာမေကတောင်းဆိုလိုက်ပါတယ်။နောက်ဆုံးနှုတ်ထွက်ရမဲ့ရက်ကို2019ဇွန်လ30ရက်နေ့မှာသတ်မှတ်ပေးဖို့ဝန်ကြီးချုပ်မေကဥရောပကောင်ဆယ်ဥက္ကဋ္ဌဒေါ်နယ်တက်စီကိုဒီနေ့ပဲစာရေးသားပေးဖို့တောင်းဆိုလိုက်တာလည်းဖြစ်ပါတယ်။လနက်ကန်ပြည်ခတ်တွေဖြစ်ပေါ်နေတဲ့ရခိုင်ပြည်နယ်မှာမြန်မာစစ်တပ်ရဲ့ပြစ်ခတ်မှုကြောင့်အရသားတွေထိခိုက်ဒေချေရတဲ့ပေါ်ကုလသမဂ္ဂကပြည်တွင်ရှုတ်ချလိုက်ပါတယ်။ပူးစီတော်မြို့နယ်မှာဧပြီလ3ရက်နေ့ညနေခင်းမှာစစ်ရဟရင်စင်းရဲ့ပြစ်ခတ်မှုကြောင့်လက်ကွင်းတွေမှာနွားရည်နဲ့အတူရှိနေတဲ့အရသား9ယောက်ထက်မနည်းတေဆုံးသွားပြီး18ယောက်ထိခိုက်ဒဏ်ရာရတဲ့အကြောင်း ပြစ်ခတ်မှုဖြစ်ခဲ့တဲ့နေရာမချတဲ့ရက်တွေတုန်းကရိုဟင်ဂျာတွေအကြီးအကျယ်ပြောင်းရွှေ့ထွက်ခွာခဲ့တဲ့နေမျိုးဖြစ်တဲ့ကြောင့်ကုလသမဂ္ဂကဒီနေ့ပဲပြောဆိုလိုက်တာဖြစ်ပါတယ်
။တရင်ချင်းချစ်ကိုကိုအောင်လွင်ပြောပြပေးသွားတာပါ။ဒီညအစည်းအဝေးထုတ်လို့ရမှုကမတ်စုမွန်ဖြစ်ပြီးအတန်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Dan Grafton ဖြစ်ပါတယ်။တောက်ကြညပိုင်း VOA စီစဉ်တွေကိုလိုင်းတိုမီတာ1925 32နဲ့လိုင်းလက်မီတာ190ရုကနေထုတ်လွှင့်ပေးခဲ့တာပါရှင်။ VOA စီစဉ်တွေကိုအားပေးနာဆင်ကြတဲ့အတွက်ကျေးဇူးတင်ပါတယ်။သောတာရှင်များနဲ့တကွမြမပြည်သူပြည်သားအလုံးရှင်လန်းချမ်းမြေကြပါစေရှင်။ကျွန်မများသတင်းအောင်ပါ။
This program has come to you from the Voice of America, Washington.